Welcome to the Voice of America in Burmese.
American Beyond Zoo, Washington DC, New York, View American, Sangani, August, Tonga, Yet, the new Navy, Yabai, Mavada, season ago, Masanodina, Kunagani, Senai, Tilanumida, Tonga, Tonga, Ningazatine, Anamida, Kuzero, PFU, Facebook, Savina, Lani, Sate, San Lunivavi, Guru, now Songa, the Renego, Janaga, Tina, Vidama, Sibai, yeah. ကွာဝန်ကိုနာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာနှစ်ဆယ့်ငါးသန်းကျော်သွားပြီဖြစ်ပြီးတော့အိန္ဒိယနိုင်ငံမှာလည်းနေ့စဉ်ကူးစက်မှု နိုင်ငံတော်မှာကန့်သတ်မှုတွေကိုဆက်ပြီးတော့ရှော့ချလာနေကြမှာပဲကူးစက်မှုတွေထိုးလာနေတာဖြစ်ပြီးတော့နေ့စဉ်ကူးစက်မှုနှုန်း
江宁南岸巴黎庙马的康帝大佛第二天要开光光内部西面的恰马开大将卢瑞章的旗比较蓝毛特三大表给家比较三大表的都东亚老古潘西来的路也得发个表话的蓝的马来拉鲁刚才目的将三大表的朱瑞哈卡方高人民马苏威三大表给家话的大表巴黎庙马来卢瑞的康帝的嘛偏门的带亚麦宝马卢瑞亚那旗三大表给家比较苏格兰南岸卢瑞庙马来三大表的路的长老哈 ကိုဗစ်စီးမင်းတွေကိုမယုံကြည်ကြောင်းနဲ့လွတ်လပ်စွာနေခွင့်ပေးဖို့တောင်းဆိုခဲ့ကြပါတယ်ခင်ဗျာအာရှတိုက်ကနိုင်ငံတွေဘက်မှာလည်းဗိုင်းရပ်စ်ကူးစက်မှုတွေထပ်တိုးလာနေပြီးအင်ဒိုနီးရှားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်သူ2000ရာ59ယောက်နဲ့သေဆုံးသူ8300ယောက်ရှိခဲ့ပါတယ်ဒါကြောင့်ဗိုင်းရပ်စ်ကူးစက်သူတသိန်း900ကျော်နဲ့သေဆုံးသူ8300ယောက်ကျော်သွားပြီဖြစ်တယ်လို့အင
ဲ့ကျူရှင်လေးနဲ့တင်တန်းတွေကိုပိတ်ဖို့ပြောလိုက်ပါတယ်။နောင်ကိုရီးယားနိုင်ငံမှာကူးစက်မှုတွေရာနဲ့ချီပြန့်ဖြစ်တာဟာအခုဆိုရင်18ရက်သက်တမ်းရှိသွားပြီဖြစ်ပြီးတော့ကူးစက်သူစုစုပေါင်း 19,000 ကျော်နဲ့သေဆုံးသူ 323 ယောက်ရှိသွားပြီဖြစ်ပါတယ်။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်သူ134ယောက်ရှိခဲ့ပြီးတော့နောက်ထပ်17ယောက်သေဆုံးခဲ့တယ်လို့အာရဘိုင်းကပြောပါရယ်။ဒါကြောင့်ဩစတြေးလျမှာသေဆုံးသူစုစုပေါင်း611ယောက်ရှိသွားပြီဖြစ်ပြီးတော့ဒီထဲက924ယောက်ကတော့ဗစ်တိုးရီးယားပြည်နယ်ကဖြစ်ပါရယ်။မဲလ်ဘုန်းမြို့မှာတော့ညမထွက်ရအမိန့်ပါဝယ်အသွါလာကန့်သတ်မှုတွေကိုစက်တင်ဘာ13ရက်နေ့ထိဆက်ပြီးတော့ထားသွားမှာဖြစ်ပါရယ်ခင်ဗျာ။ဗြိတိန်တက္ကသိုလ်ရဲ့အနေနဲ့နောက်လာမှာကျောင်းတွေကိုပြန်မဖွင့်သင့်ဘူးလို့ဗြိတိန်တက္ကသိုလ်တမကကပြောလိုက်ပါရယ်။ကျောင်းလာတက်တဲ့ကျောင်းသားတွေကနေဗိုင်းရပ်စ်ကူးစက်မှုတွေတိုးလာမှကိုကာကွယ်ရဲ့အနေနဲ့ရှေ့လာမှကျောင်းတွေပြန်ဖွင့်ဖို့အစီအစဉ်ကိုဖျက်သိမ်းတင်ပြီးတော့အတန်းတွေကိုအင်တာနက်အွန်လိုင်းကနေတင်ဖို့တက္ကသိုလ်သမဂ္ဂကတောင်းဆိုလိုက်ပါတယ်။ကျောင်းတွေပြန်ဖွင့်ဖို့လုပ်နေတာနဲ့ပတ်သက်ပြီးဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ရဲ့အစိုးရဟာဝေဖန်မှုတွေကိုအကြီးအကျယ်ခံနေရပါတယ်။ဝန်ကြီးချုပ်ဂျွန်ဆင်ကဗိုင်းရပ်စ်ကြောင့်လူတွေကိုအပြစ်မထွက်ဖို့ကန့်သတ်မှုတွေကိုပြန်ရုပ်သိမ်းလိုက်ပြီးတဲ့နောက်ဗြိတိန်နိုင်ငံသားတွေအနေနဲ့ပုံမှန်အနေထားနီးနီးပြန်နေကြဖို့ဝန်ကြီးချုပ်ကပြောလိုက်ပြီးတော့အလို့သမားတွေကိုလည်းတိုင်းပြည်ရဲ့စီးပွားရေးကိုအထောက်အကူဖြစ်အောင်အလုပ်ပြန်လုပ်ဖို့တောင်းဆိုလိုက်ပါတယ်။ဗြိတိန်နိုင်ငံရဲ့စီးပွားရေးဟာပြီးခဲ့တဲ့ဧပြီလနဲ့ဇွန်လကြားမှာ20ရာခိုင်နှုန်းကျဆင်းသွားခဲ့တာပါ။ဒါပေမဲ့ကျောင်းသားတွေကိုတက္ကသိုလ်ပြန်တက်ခိုင်းဖို့ကတိတ်ဆောလွန်ပြီးအဲ့လိုပြန်တက်ခိုင်းလို့ဗိုင်းရပ်စ်ကူးစက်မှုတွေတိုးလာခဲ့ရင်သူတို့ကိုအပြစ်တင်လာနိုင်တယ်လို့တက္ကသိုလ်နဲ့ကောလိပ်သမဂ္ဂကပြောပါတယ်ခင်ဗျာ။ကျောင်းနိုင်ငံကနည်းပညာတွေပြပကိုတင်ဖို့ရောင်းချတာနဲ့ပတ်သက်ပြီးတော့တရုတ်ဆိုရကစီးမင်းသစ်တွေချမှတ်လိုက်တာကြောင့် Biden's company အနေနဲ့ American ကသူတို့ရဲ့ TikTok လုပ်ငန်းစဉ်တွေကိုရောင်းချဖို့ကိစ္စကတရုတ်ဆိုရရဲ့အတီးပြည့်ချက်ရဖို့လိုမှာဖြစ်တယ်လို့ကျောင်းနိုင်ငံကကုန်သွယ်ရေးကျွမ်းကျင်သူတူကပြောလိုက်ပါတယ်။ Internet online မှာလူကြိုက်များတဲ့ TikTok နည်းပညာ software ဟာအသုံးပြုသူတွေရဲ့ပုံကိုယ်ရေးအချက်လက်တွေနဲ့ပတ်သက်ပြီးလုံခြုံရေးအစိုးရရတာကြောင့်Biden company ပိုင်း TikTok ရဲ့ American လုပ်ငန်းစဉ်တွေကိုမလုပ်ဖို့ Donald Trump ကအမိန့်ထုတ်ထားတာပါ။TikTok ရဲ့ American ကလုပ်ငန်းစဉ်တွေကိုဝယ်ယူဖို့အတွက်စိတ်ဝင်စားနေတဲ့အထက်မှာသွားကြော Microsoft company နဲ့ Oracle company တို့လည်းပါဝင်ပါတယ်။ဒါပေမဲ့လည်းတောက်ကြနေနောက်ပိုင်းမှာတရုတ်နိုင်ငံကပြည်ပကိုတင်ဖို့ရောင်းချတာတွေကိုတားမြစ်ကန့်သတ်ထားတဲ့နည်းပညာကုမ္ပဏီတွေကို12နှစ်အတွင်းမှာပထမဆုံးအကြိမ်ပြန်လည်ပြင်ဆင်ပြီးတော့ထုတ်ပြန်လိုက်ပါတယ်။အဲ့လိုအစ်စ်ထုတ်လိုက်တဲ့အထက်မှာ TikTok company လည်းအကျုံးဝင်လာနိုင်တယ်လို့ဘေကျင်းနိုင်ငံကစီးပွားရေးတက္ကသိုလ်ပါမောက်ခ Qifeng ကပြောပါတယ်။ တရုတ်ကုသရေးဝန်ကြီးဌာနကနောက်ထပ်ကန့်သတ်လိုက်တဲ့စီးရင်ထဲမှာတော့ဤပညာအမျိုးအစား23မျိုးပါဝင်တာဖြစ်ပါတယ်ခင်ဗျာ
။ဒီလိုအမေရိကန်တန်ညားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တင်းတွေမှာ5မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
။မင်္ဂလာပါရှင်ကျွန်မများသစဉ်အောင်ပါသတင်းမီကိုဆက်လက်ကြီးညာပေးတော့ပါမယ်ရှင်။American Pigeon Zoo Oregon ပြည်နယ် Portland မြို့မှာလူမျိုးရေးဆန္ဒပြပွဲတွေဇက်တိုက်ပေါ်ပေါက်နေရမှာမနေ့စနေနေ့ညပိုင်းက Black Lives Matter ဆန္ဒပြသူတွေနဲ့သမ္မတ Trump ကိုထောက်ခံတဲ့ဆန္ဒပြသူတွေကြားပဋိပက္ခတွေဖြစ်ပွားခဲ့တဲ့အတွက်လူတို့သိဆုံးခဲ့ပါတယ်။မြို့တွင်း3လမ်းနဲ့ Elden Land တောင်မှာဆန္ဒပြသူတွေအချင်းချင်းပဋိပက္ခတွေကြားမှာတနက်နေ့ပြစ်ခတ်ခဲ့တဲ့အတွက်လူတို့ရင်ပန်းသတိမှန်ဒဏ်ရာရပြီးတော့သိဆုံးခဲ့တာဖြစ်ကြောင်း Portland မြို့ရဲတပ်ဖွဲ့ကညညချင်းထုတ်ပြန်ပါတယ်။သိဆုံးခဲ့သူကလူဖြူမျိုးသားတူဖြစ်ကြောင်းအစိုးရတရင်တွေမှာဖော်ပြခဲ့ပါတယ်။သမ္မတ Trump ကိုထောက်ခံတဲ့ဆန္ဒပြသူ600လောက်မျိုးရင်းမှာစနေနေ့တိုင်းစုဝေးနေကြတာတရင်သုံးဖက်ဆက်တိုက်ရှိနေပြီလေဖြစ်ပါတယ်။သူတို့လိုက်ပါလာတဲ့ရင်ကိုလူမျိုးရေးဆန္ဒပြသူတွေကရှေ့ကပြိပြီးတော့တန်းစီခဲ့တာကနေပဋိပက္ခတွေဖြစ်ခဲ့တာပါ။ပြီးခဲ့တဲ့ကြာသပတေးကကျင်းပပြီးစီခဲ့တဲ့ Republican Party ညီလာခံမှာသမ္မတ Trump က Portland မြို့ကိုလွတ်လပ်တဲ့အစွန်မရောက်သူတွေနေထိုင်တဲ့မြို့တစ်မြို့ဖြစ်ဖော်ညွှန်းခဲ့ပြီးအကြမ်းဖက်သူတစုကြောင့်မျိုးရင်းဆန္ဒပြပွဲတွေပေါ်ပေါက်နေရကြောင်းပြောဆိုခဲ့ပါတယ်ဒုတိယကြိမ်သမ္မတတက်တန်ရွေးကောက်ခံတဲ့ညီလာခံမှာပြောကြားခဲ့တဲ့သူ့ရဲ့မိန့်ခွန်းနဲ့မှလည်းသမ္မတ Trump ကတရားဥပဒေစိုးမိုးရေးနဲ့အမိန့်အာဏာတည်မြဲရေးကိုအဓိကထည့်သွင်းပြောဆိုခဲ့ပါတယ်သုံးလလောက်ကြာအောင်ဖြစ်ပွားနေခဲ့တဲ့ Portland မြို့ညစဉ်ရက်စဲလူမျိုးရေးဆန္ဒပြပွဲတွေအတွင်းလူပေါင်းများနဲ့ချီပြီးပြည်နယ်နဲ့အစိုးရအာဏာပိုင်တွေကဖမ်းဆီးနေတဲ့ကြားကပဲဆန္ဒပြပွဲတွေကဆက်ပြီးတော့ဖြစ်ပွားနေတာပါပြီးခဲ့တဲ့မီလာနောက်ပိုင်းကမင်းနီဆိုတာပြည်နယ်မီနီယာပိုလစ်မြို့မှာလူမင်းအမျိုးသား George Floyd ဆိုသူကိုရဲကဖမ်းဆီးတဲ့အချိန်မှာတိတ်ဆုံးခဲ့ရတဲ့အတွက်နိုင်ငံတော်ဝန်အခုလိုဆန္ဒပြပွဲတွေပေါ်ပေါက်နေတာဖြစ်ပါရဲ့ရှင်American Pigeon Zoo Wisconsin ပြည်နယ်ခင်းုံရှာမြို့မှာရဲတပ်ဖွဲ့ကတနက်နေ့ပြစ်ခတ်ခံခဲ့ရတဲ့လူမဲတဦးရဲ့မိသားစုဝင်တွေဦးဆောင်ပြုလုပ်တဲ့ဆန္ဒပြပွဲကိုမနေ့စနေနေ့ကပြုလုပ်ခဲ့ပါတယ်။လူတစ်ထောင်လောက်ပါဝင်တဲ့ဒီဆန္ဒပြပွဲမှာဆန္ဒပြသူတွေကရဲတပ်ဖွဲ့ရဲ့အကြမ်းဖက်လုပ်ရက်တွေကိုရက်ဆိုင်ပေးဖို့တောင်းဆိုခဲ့ကြပါတယ်
။ My nature is to protect my son.To stand up for my son when he cannot
ကျွန်တော်ကကျွန်တော်ရဲ့သားအတွက်အကာအကွယ်ပေးရမှာဖြစ်တယ်လို့သူ့အတွက်ရည်တည်ပေးရပါတော့မယ်။ဒီမျိုးကကျွန်တော်ရဲ့ကလေးကိုလိုချင်တက်ဖြတ်ဖို့ရဲတပ်ဖွဲ့ကိုအခွင့်အာဏာပေးထားသလားဆိုတဲ့မိကုံးကိုလည်းနေရမှာဖြစ်ပါတယ်လို့ရဲတပ်ဖွဲ့ကတနင်္လာနေ့ပြစ်ခတ်ခံခဲ့ရသူ Jacob Blake ရဲ့ဖခင် Jacob Blake Senior ကပြောသွားခဲ့ပါတယ်။ရဲကတနင်္လာနေ့ပြစ်ခတ်တာကြောင့်လူမဲအမျိုးသား Jacob Blake ခနာကိုအောက်ပိုင်းတည်ခဲ့ရပြီးမှဒီတန်းစီဝင်နေဦးဆောင်ပြီးအခုလိုဆန္ဒပြပွဲတွေလှုပ်ဆောင်နေတာလည်းဖြစ်ပါတယ်ဆန္ဒပြပွဲတွေစတိုက်ဖြစ်ပွားနေတဲ့ဒီကင်နူရှာမြို့ကိုသမ္မတ Trump ကအင်္ဂါနေ့မှာတွားရောက်ပြီးရဲတပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံဖို့ရှိကြောင်းနဲ့ပျက်စီးဆုံးရှုံးမှုတွေကိုအကဲဖြဲကြီးစုမှာဖြစ်ကြောင်းအင်ဖြူတော်ကစနေနေ့ကကြေညာထားပါတယ်ဩဂုတ်လ23ရက်နေ့ကကလီးငယ်တွေနဲ့မြင့်မြင့်အများအပြားရဲ့ရှေးမောင်မှာရဲအရာရှိ Rustin Shevsky ကအသက်29နှစ်အရွယ် Jacob Blake ရဲ့နောက်ကျောကိုတနက်နေ့ခုနှစ်ချက်ပြစ်ခတ်ခဲ့တာဖြစ်တယ်လို့ပြည်내တရားရေးဌာနကအစီရင်ခံထားတာဖြစ်ပါတယ်ဒီပြစ်ခတ်မှုအပြီးလူပြူအများစုနေထိုင်တဲ့လူဦးရေတသိန်းဝန်းကျင်ရှိတဲ့ဒီမြို့မှာဆန္ဒပြပွဲတွေစတိုက်ဖြစ်ပွားနေတာဖြစ်ပါတယ်လာမယ့်နိုဝင်ဘာလအမေရိကန်သမ္မတရွေးကောက်ပွဲအပေါ်နိုင်ငံရေးခြားကဝင်ရောက်ဆက်ဖက်တာနဲ့ပတ်သက်တဲ့ထောက်လှမ်းရေးသတင်းတွေကိုကွန်ဂရက်ကိုလူကိုယ်တိုင်တွားရောက်ရှင်းလင်းတင်ပြတော့မှာမဟုတ်ဘူးလို့အမေရိကန်ထိပ်တန်းထောက်လှမ်းရေးတာဝန်ရှိသူတွေကပြောပါတယ်လူကိုယ်တိုင်တွားရောက်တင်ပြရင်သတင်းတွေပေါက်ကြားနိုင်တာကြောင့်စာနယ်ပယ်ရေးသားရှင်းလင်းတော့မယ်လို့အမျိုးသားထောက်လှမ်းရေးအဖွဲ့ဒါရိုက်တာယုံ ODNI ကတာဝန်ရှိသူတွေကလွှတ်တော်အမတ်တွေနဲ့တက်ဆိုင်ရာကော်မတီဝင်တွေကိုစနေနေ့ကနှုတ်နဲ့ပြောကြားလိုက်ပါတယ်ရွေးကောက်ပွဲလုံခြုံရေးနိုင်ငံရေးခြားကဩစာလွှမ်းမိုးဖို့ကြိုးပမ်းနဲ့ဆက်ဖက်မှုဆိုင်ရာထောက်လှမ်းရေးတည်င်းတွေအပေါ်နားလည်မှုလွှဲမှားတာနဲ့နိုင်ငံရေးအရာအသုံးချတာတွေကိုရှောင်လွှဲနိုင်ဖို့အခုလိုပုံစံပြောင်းရှင်းလင်းတင်ပြမှာလို့လေ ODNI ရုံးအကြီးအကဲ John Ratcliffe က Congress ကိုတရားပေးဖို့ရဲ့စာရီမှာရေးသားထားပါတယ် American သမ္မတ Donald Trump ကတော့ ODNI ရုံးကအခုလိုဆုံးဖြတ်ရတာနဲ့ပတ်သက်ပြီးအောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Adam Schiff ကိုသတင်းပေါက်ကြားသူဖြစ်အထောက်အထားမပြတာပဲနဲ့အပြစ်တင်ခဲ့ပါတယ် Schiff နဲ့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကိုတွေ့ထုတ်ပြန်တဲ့ကြေညာချက်မှာတော့ဒါဟာ Congress ကိုရှင်းလင်းတင်ပြဖို့ဥပဒေအရတောင်းရှိတာကနေရှောင်လွှဲလိုက်တာလို့ရေးသားထားပါတယ် လော်ရာဟာရီကိန်းမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့တဲ့အမေရိကန်ပြည်ထောင်စု Texas နဲ့ Louisiana ပြည်နယ်ကမ်းခြေဒေသတွေကိုသမ္မတ Trump စနေနေ့ကသွားရောက်ကြည့်ရှုစစ်ဆေးခဲ့ပါတယ်။ဒီဒေသတွေမှာပြီးခဲ့တဲ့သတင်းပတ်အတွင်းကဝင်ရောက်တိုက်ခတ်ခဲ့တဲ့ဟာရီကိန်းမုန်တိုင်းကြောင့်ရက်စစ်မီပြတ်တောက်နေတယ်လို့သောက်သုံးရည်လည်းပြက်လက်နေပါတယ်။ကြာသာပြီးနေ့အစောပိုင်းကဝင်ရောက်တိုက်ခတ်ခဲ့တဲ့ဒီအဆင့်လေးဟာရီကိန်းမုန်တိုင်းကြောင့်အနည်းဆုံးလူ14ဦးသေဆုံးခဲ့ရပါတယ်။မုန်တိုင်းနဲ့အဆိုးဆုံးခံရတဲ့ Louisiana ပြည်နယ် Lake Charles မြို့ကိုလည်းသမ္မတ Trump နေ့ကသွားရောက်ခဲ့ပါတယ်။ဒီကနေ့တဆင့်သမ္မတ Trump ဟာမုန်တိုင်းနိုင်ငံ Texas ပြည်နယ် Orange မြို့ကိုဆက်ပြီးတော့တွားရောက်ခဲ့ပါတယ်။အခုလိုမုန်တိုင်းနိုင်ငံခံခဲ့ရတဲ့ Texas နဲ့ Louisiana ပြည်နယ်တွေကိုမတွားခင်တည်းကသမ္မတ Trump က Louisiana ပြည်နယ်တွင်အရေးပေါ်အခြေအနေကြေညာခဲ့တာပါ။ဒီအတွက်ပြည်နယ်တွင်မုန်တိုင်းတန်တင်နေရာတွေမှာ Federal အစိုးရရန်ပုံငွေသုံးဆွဲခွင့်ရမှာဖြစ်ပါတယ်။ဒါပြင်ပြည်နယ်တွင်လျှက်စစ်မီးပြတ်တောက်နေတဲ့ဒေသတွေမှာလည်း International Brotherhood လျှက်စစ်တပ်အဖွဲ့ဖြစ်ပြီးကုမ္ပဏီဝန်ထမ်းအင်အား2000လောက်နဲ့မီးပြင်ရဖို့အတွက်လှုံ့ဆော်ပေးနေပါတယ်ရှင်သောရရှင်များရှင်တင်းငုံနေနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့အဖက်ဆင်ကဏ္ဍတွေကိုဆယ်လနာဆင်နိုင်ပါပြီရှင်
ကျမစုမမရှင်ကမ္ဘာ့ကယောဂါကိုဗစ် -19 ပြည်တွင်းကူးစက်မှုရခိုင်မှာစိုးရိမ်ကြအခြေအနေရှိလာချိန်မှာလည်းရန်ကုန်မှာလည်းကူးစက်မှုတွေပိုတိုးလာတဲ့အတွက်လူလူအနေနဲ့မဖြစ်မနေလိုက်နာကာကွယ်တင်တဲ့စီးပညာရှင်တွေရဲ့ကျန်းမာရေးပညာပေးအကြံပေးချက်တွေကိုစူးစီးတင်ပြပေးကြပါတယ်။မြန်မာနိုင်ငံမှာကမ္ဘာ့ကယောဂါ COVID-19 ကိုရိုနာဗိုင်းရပ်စ်ပြည်တွင်းကူးစက်မှုနှုန်းမြင့်တက်လာပြီးရခိုင်ပြည်နယ်အတွင်းမှာဒီသတင်းပတ်ထဲမှာပဲလူအစုလိုက်ပြုံလိုက်မှာယောဂါပိုတွေ့ရှိနေတာမို့ရခိုင်ခီးသွားရာဇဝင်ရှိမရှိတင်းတင်းကြပ်ကြပ်စစ်ဆေးနေစီမှာပဲရန်ကုန်တိုင်းအတွင်းမှာရခိုင်ပြည်နယ်အတွင်းမှာခီးသွားရာဇဝင်မရှိပေါ်တွေ့ရှိသူတွေနဲ့ထိတွေ့ဆက်ဆက်မှုမရှိဘဲကူးစက်သူတွေတစားစားများပြားလာတဲ့အပေါ်ပြည်သူအများစိုးရိမ်လာနေကြတာပါ။တနင်္ဂနွေနေ့မနက်ခင်း၈နာရီထုတ်ပြန်ချက်အရနောက်ထပ်လူနာ16ဦးထပ်မံတွေ့ရှိတဲ့အတွက်အခုဆိုရင်တော့တနင်္ဂနွေလုံးအတိုင်းအတာနဲ့849ဦးထိရှိသွားပြီဖြစ်ပါတယ်။ယောဂပိုတည်ဆောင်သူတွေဟာရန်ကုန်မှာရှိနေပြီလို့ယူဆလို့ရတဲ့အတွက်ယောဂပိုမကူးစက်ခံရအောင်ရန်ကုန်မြို့ခံတွေအထူးသတိထားနေထိုင်ကြဖို့လူလူကိုကျန်းမာရေးပညာပေးနေတဲ့အထွေထွေအထူးကုဆရာဝန်ကြီးဒေါက်တာမိုးအောင်နိုင်ငံတိုက်တော်ပါတယ
်ဒီမနေ့တွေ့တဲ့ case ပါတော့ဒီရခိုင်ကော်လံမှာတော့ဒီဆရာကတော့ရခိုင်မြို့မှာပြန်လာတဲ့ခီးသွားရာဆိုရင်ဆိုတာလေးမတွေ့ဘူးပေါ့နော်ဆိုလိုတဲ့အဓိပ္ပာယ်ကတော့ဒီ asymptomatic ဖြစ်နေတော့ဒီယောဂဘုဒ္ဓဆောင်တဲ့သူတွေကရန်ကုန်တိုင်းထဲမှာပေါ့နော်ရန်ကုန်မြို့ထဲမှာရှိနေပြီလို့ယူဆလို့ရတယ်ဒါကြောင့်ကိုယ့်ရဲ့ပတ်ဝန်းကျင်မှာအနည်းအဆုံးပိုးရရှိနေနိုင်တယ်ဆိုတဲ့အသိကိုခေါင်းထဲထည့်ထားပြီးတော့ကာကွယ်ရေးကိုစနစ်ပြပို့ပြီးတော့ဟုတ်တယ်နော်ဒီဒီဒီမနေ့အဖြေထွက်လာပြီးရောက်မှာတော့ဆရာတော်အလုပ်ပဲခံလိုက်တယ်လက်တော်နေသားကြည့်မယ်ဆိုရင်တော့ထိန်းချုပ်ထားနိုင်သေးတယ်လို့ပဲဆရာတို့ပြောကြင်သေးတယ်ပေါ့နော်ထိန်းချုပ်ထားနိုင်သေးတယ်တစ်ချိန်ကြီးမှာထိန်းချုပ်နိုင်မှုလွန်သွားတယ်ဆိုတော့လူတွေအများကြီး positive ဖြစ်တယ်ဆေးဦးနေမှာလက်ခံကုသနိုင်တဲ့ကာလနေသားတဲ့ကိုကျော်လွန်သွားပြီဆိုလို့ရှိရင်တော့အရင်တခြားနိုင်ငံကြီးမှာပြုလုပ်ခဲ့တဲ့ဒီစနစ်ဒီတိုင်းနဲ့ဆရာက home quarantine ကိစ္စတွေအမျိုးဖြစ်လာနိုင်တာပေါ့လက်ဆန်နဲ့အဲ့လိုအဲ့ဒီအချိန်လေးတွေမရောက်ပါစေလို့ဆူတောင်းနေရမယ်ဆိုတော့ဒီနေ့ညချင်းမှာလည်းဘမကဆရာကြီးတယောက်ကပြောသွားတာရှိတယ
်အခုလိုပြည်တွင်းကူးစက်မှုများလာနေတဲ့အခြေအနေဟာလူကြီးထူထပ်တဲ့ရန်ကုန်အတွက်အထူးသတိထားကြည့်ဆိုင်ရမယ့်အနေအထားဖြစ်လာနေတာပါဒါကြောင့်ပိုးတွေ့ရှိတဲ့သူတွေပိုးတွေ့နိုင်တယ်လို့တန်ရရှိသူတွေကိုအတွာလာကန့်သတ်မှုတွေနဲ့ချိန်ချုပ်ထားခြင်းမှာဒီလိုပြည်သူတွေအတွက်လည်းစိတ်ဓာတ်ခွန်အားနဲ့အားပေးကြပါလို့လူလူကိုစေတနာဝင်တဲ့ဆေးကုသပညာပေးနေတဲ့ဒေါက်တာကျော်စွာဦးကအကြံပေးပါတယ်
ကျွန်တော်အခုအချိန်ထိပေါ့နော်ဟိုရခိုင်ပြည်နယ်ရဲ့ဟိုခီးသွားခြင်းမရှိပဲနဲ့ပေါ့နော်နောက်ပြီးတော့ဒီလူငါနဲ့ထိပ်ပြမှုမရှိဘူးပြီးတော့ပဲမဟုတ်ပင်နဲ့ပေါ့နော်ရန်ကုန်မှာအဲ့ဒါကိုတွေ့ရတာအခု၈ရောက်ရှိသွားတယ်ကျွန်တော်ထင်ပါတယ်ကျွန်တော်ရန်ကုန်အတွက်တော့သတိထားမယ့်အချိန်တစ်ခုပေါ့နော်ကျွန်တော်ဒီလက္ခဏာမပြဘဲနဲ့ကျွန်တော်တို့ရောဂါကူးစက်တဲ့လူတွေလည်းဒါကျွန်တော်တို့ဟိုလူစုကြားထဲမှာလာရှိနေလို့တွေ့လို့ရပါတယ်အဲ့ဒါကြောင့်မို့ကျွန်တော်တို့ကဒီခက်ခွက်ခွက်နေဖို့နဲ့လူစုလူဝေးကိုမရှောင်နိုင်တဲ့အခါမှာလည်းဟိုလူတိုင်း mask ကိုတက်ထားမယ်ဆိုရင်တော့ဒီယောဂပြန့်နှံ့တော့ကျွန်တော်ကဖက်နိုင်တော့တာ short ချနိုင်မှာပေါ့နော်ကျွန်တော်လော့ကဒေါင်းချထဲမှာပါသွားတဲ့အတားစုဝင်နေတယ်ကလည်းတက်နိုင်တော့ဒီကာလမှာစီကံကြနေဖို့နဲ့ကျန်းမာအောင်နေဖို့ပေါ့နော်မိမိကျန်းမာရေးကိုထိပ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ကျန်းမာဖို့တော့အတော်အရေးကြီးတယ်ဟုတ်ကဲ့ထိပ်ပိုင်းဆိုင်ရာအားပေးဖို့ကလည်းအရေးကြီးပါတယ
်ပြည်သူတွေအနေနဲ့မိမိကိုယ်တိုင်ဒါမှမဟုတ်မိသားစုနဲ့မိဆွေတွေထဲမှာဖျားနာမကျန်းမာဖြစ်လာရင်ချက်ချင်းလူလူအခြေပြုအခမဲ့ဆေးကန်းတွေကိုလာပြကြဖို့ဆေးရုံဆေးကန်းတွေစီကိုအမြန်ဆုံးသွားကြဖို့ကိုလည်းကိုဗစ်ကာလဖျားနာအခမဲ့ဆေးကုသမှုပေးနေတဲ့ Fever Clinic ရန်ကုန်ကိုရက်ကတာဝန်ခံဆရာဝန်ဒေါက်တာကျော်မင်းထွန်းကတိုက်တွန်းပါတယ
်ဒီနေ့ဆိုရင်လည်းကျွန်တော်တို့ရှိမှာဒါပေါ့နော်ဒီနေ့တည့်ထက်မှာအနည်းဆုံး၈ရောင်းနဲ့၁၀ရောင်းချမှရှိတာပေါ့နော်အဓိက ကိုကိုကိုဗစ် -19 တို့အဖြစ်တယ်လို့ပေါ့နော်ထင်ထင်နေယူဆတယ်ကိုကချားနေပြီလားပေါ့နော်ဆိုရင်ကျွန်တော် fever clinic ကိုပေါ့နော်ဒါပြဒီကျွန်တော် fever clinic ရဲ့တာဝန်ခံဆောင်ရွက်ဖုန်းနံပါတ်လေးလည်းပေးထားတယ်တာဝန်ခံဆောင်ရွက်ဖုန်းဆက်ပြီးတော့မိမဲတိုင်ပြလို့လည်းရတယ်အဓိကဒီ panic ပေါ့နော်ဒီစိုးရိမ်စိတ်ကတော်တော်များများမြင့်တက်လာတယ်ပေါ့နော်အခုချိန်မှာလေဒါပေမဲ့အရင်ကြီးလည်းမစိုးရိမ်နဲ့မစိုးလို့တင်လို့ထိုက်တာလို့ပေါ့နော်နှာခေါင်းစီးတက်တာတို့ဒီ social distancing ပေါ့နော်ဒီအတရားနဲ့တော့ချက်ပေးกว่าပေါ့နော်ဒါတို့မလို့အပ်ပါနဲ့ဒီမသွားနိုင်ဆိုရင်လည်းအိမ်မှာပဲတော့ပေါ့နော်ဒီအပိုင်းလေးချစ်နိုင်နေသွားစီခြင်းနဲ့ပေါ့နော်စိုးရိမ်စိတ်ဇွန်ထားတဲ့ဆိုင်ကိုကိုကိုကာကွယ်တာပုံပြီးထိရောက်မှုရှိတယ်ပေါ့နော်အလိုအလတ်မှာတာပြင်သွားရင်လည်းကိုယ်ကနှာခေါင်းစီးတက်ဆက်စီးဒီကလာတိုင်းအင်ဂျီကိုဆဲပေါ့နော်ဒီတခုရတန့်ရှင်းမှုလည်းတို့လုံးလိုက်ရင်တော့တော်တော်ကြီးထိရောက်မှုတော့ရှိမယ်လို့ကျွန်တော်ကဒီအကြံပေးချင်ပါတယ်
။လက်တလောအချိန်ဒီမှာတော့မြန်မာနိုင်ငံတဝန်ကိုဗစ် -19 ရောဂါကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်မှုအတွက်ရခိုင်ပြည်နယ်နဲ့ဆက်ဆက်ခီးသွားထိတွေ့မှုရှိခဲ့တယ်ဆိုရင်ချက်ချင်းသတင်းပို့ပြီးဆေးစစ်ဆေးမှုတွေခံယူကြဖို့သက်ဆိုင်ရာဒေသအာဏာပိုင်တွေနဲ့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြည်သူတွေကိုတိုက်တွန်းနေကြပါတယ်ရှင်ကျွန်မဆုမပါ
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရမှာ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါဗီဒီယိုရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်ဒီတော့ခင်ဗျာဒီနေ့စနေကမှာတော့ကိုဗစ်ကပ်ဘေးအန္တရာယ်ရောစစ်ဘေးထဲမှာတင်နေတဲ့ရခိုင်ပြည်နယ်မှာအင်တာနက်တွေကန့်သတ်ထားတဲ့အတွက်ဘယ်လိုအကျိုးဆက်တွေရှိနိုင်ကြလဲဆိုတော့ဆွေးနွေးဖို့အတွက်လူလက်ဆောင်ထုတ်ဖော်ပြောဆိုခွင့်အရေးလှုပ်ရှားနေတဲ့အထံဖွဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ကောက်ကိုဖိတ်ခေါ်ထားပါတယ်။ကိုဆောင်ကောက်မင်္ဂလာပါခင်ဗျာ
။ဟုတ်မင်္ဂလာပါဘူ
း။ဒီဘက်ကမှာပဲရခိုင်ပြည်နယ်မှာအင်တာနက်ဝန်ဆောင်မှုတွေအတိအဝပြန်ဖွင့်ပြီပါဆိုပြီးဒီကိုဆောင်ကောက်ရဲ့အထံဖွဲ့ကနေတိုက်တွန်းလိုက်တာတွေ့ရပါတယ်။သူချင်းကတော့ဒီကိုဗစ်ကူးစက်မှုတွေတိုးလာနေတဲ့အချိန်မှာပြန်ဖွင့်ပေးဖို့လိုရဲဆိုပြီးတိုက်တွန်းထားတာကိုတွေ့ပါတယ်ဆိုတော့ကိုဆောင်ကားလုပ်အနေနဲ့လက်ရှိမှာအင်တာနက်ဝန်ဆောင်မှုတွေအပြည့်အဝမရဘဲဖြစ်နေတဲ့အပေါ်မှာဘာလို့အဓိကစိုးရိမ်နေရလဲခင
်ဗျ။ဟုတ်ပါဟာဒီနေ့ပဲကျွန်တော်တို့ဒီဟိုကိုဗစ် -19 နဲ့ပတ်သက်တဲ့တွေ့ရှိချက်တွေကိုသမ္မတဝန်ကြီးဌာနထုတ်ပြန်လိုက်တဲ့နေရာမှာရောဂါကိုတွေ့ရှိတဲ့သူအယောက်80ရှိလာတာတွေ့ရတော့အဲဒီအယောက်80မှာဗေမျိုးနယ်တွေကလည်းလို့ကျွန်တော်တို့ live ဆက်လိုက်တဲ့အခါမှာဒီနေ့အချိန်ကြီးဒီရခိုင်ပြည်နယ်မှာအင်တာနက်ပိတ်ထားတဲ့မြို့နယ်10မြို့နယ်တွေက6မြို့နယ်မှာပိုးတွေ့လူနာရှိနေပြီဖြစ်တယ်။ဆိုတော့အဲ6မြို့နယ်ကဘာလဲဆိုတော့မြောက်ဦးမောင်တော်မြေပုံပြီးတော့မြင်းပြားကျောက်တော်ကူကြီးဆောင်အဲဒီ6မြို့နယ်ပြည်ပြည်မှာပိုးတွေ့လူနာရှိနေပြီဆိုတော့ခါကျတော့အဲ့လိုပိုးတွေ့လူနာရှိနေတဲ့အချိန်ကြီးမျိုးမှာလူလူဟာတရင်အချက်လက်ကိုအချိန်နဲ့တပြေးညီရရှိနေဖို့လိုအပ်တယ်။အဲ့လိုမဟုတ်ရင်ဒီလိုကူးစက်မှုတော့ဟာကျွန်တော်ဒီလိုအယမ်းမြန်တဲ့အပူရှိတဲ့အချိန်မျိုးမှာတစ်မျိုးလုံးမှာတော့ပြန်ဟန်သွားနိုင်တယ်။ဆိုတော့ပြည်နာကဒီပူးကိုထိချုပ်နိုင်မှုဆိုရင်ချိန်နေတာကအစိုးရကအင်တာနက်ကိုပိုးကြည့်ပြီးပါပြန်ပြီးဖို့လိုအပ်တယ်။ဒါကလူလူမှာရင်ခက်တွေ့တာမဟုတ်ဘူး။အစိုးရကလည်းဒီပူးကိုထိချုပ်ရေးလှုပ်ဆောင်တဲ့ကိစ္စရပ်တွေမှာအင်တာနက်ကောင်းကောင်းမရတဲ့အတွက်ခက်တွေ့နေမယ်ဆိုတာကျွန်တော်တို့ဟိုခံမှန်းလို့ရပါတယ်အဲ့တော့ဒီအချိန်လေးကိုဟိုစစ်စစ်ငောင်းကတုံးတက်ပြီးတော့ကျွန်တော်တို့ကဒီအင်တာနက်ပြေဝပြန်ပေးဖို့လိုအပ်တယ်အဲအထူးသဖြင့်လူကြီးရဲ့ကျန်းမာရေးပေါ်မှာကိုဆိုးရိမ်တာဖြစ်ပါတယ်ဆိုတော့ဟိုတစ်ဖက်မှာလည်းကျွန်တော်တို့ကဒီရင်းစစ်ရှိရဲ့အချိန်လေးကိုအိမ်ပေါ်မှာလက်နဲ့ကြည့်ကြနိုင်တယ်အဲ့လိုအချိန်မျိုးမှာတော့မှာပဲပိုးကလည်းရှိနေပြန်အဲပိုးကလည်းဒီပြန့်နှံ့မှုကလည်းရှိနေနိုင်တဲ့အခါမှာအင်တာနက်သာရတယ်ဆိုရင်ကျွန်တော်တို့လူကလူ့အခက်အခဲတွေကိုတင်ပြနိုင်တယ်အဲ့နောက်တစ်ခါကျတော့အစိုးရဘက်ကနေထုတ်ပြန်တဲ့တင်းချက်လက်တွေကိုအချိန်နဲ့တပြေးညီရနိုင်ပြီးတော့သူတို့ဟိုဒီဒီပိုးနဲ့ပတ်သက်ပြီးတော့ဒီစနာရှောင်ရမယ်အချိန်ရမယ်အပိုင်းတွေကိုလူလူကပို့ပြီးနားလည်သွားပြီးတော့ဟိုလူလူကျမ်းမာရေးကပို့ပြီးအရေးကြီးတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆိုတော့အင်တာနက်မရတဲ့အတွက်ကောလာဟလတွေပတင်းသားကြီးတင်းနဲ့မအောင်စိုးရိမ်တဲ့အံတွေလည်းကြားပါတယ်ဆိုတော့ဒီလိုဖြစ်နိုင်တဲ့အံတွေရောဘယ်လောက်များရှိနေလဲကိုဆောင်က
ဟုတ်ဟိုကျင်းနေတာပေါ့ကျွန်တော်တို့ကဒီအင်တာနက်မရှိတဲ့အခါမှာကျွန်တော်တို့ကဟိုအစိုးရဝက်ဆိုက်တွေဝန်ကြီးဌာနရဲ့ဒီအကြေညာချက်တွေနောက်ကွက်ကြတော့ဒီသူတို့ရဲ့ Facebook စာမျက်နှာတွေမှာ ပြောဆိုချက်တွေကိုလူတို့ကအချင်းတို့ဟို reeling ကိုဝင်ကြည့်လို့မရအောင်မကြည့်လို့မရအောင်ဆိုတော့ okay ကျွန်တော်တို့ဖုန်းနဲ့ဆက်မေးဖို့ရလားဆိုတော့လေအဲ့လိုအချင်းတွေမျိုးလည်းမရှိပြန်ဘူးအဲ့လိုအချင်းမရှိတဲ့ခါကျတော့အစိုးရဟာဒီပြည်လူလူဟာကောလာဟာလာတစ်ခုပြန့်သွားပြီဆိုရင်ဒါဟာကောလာဟာလာလားဒါမှမဟုတ်တည်င်းအနှံ့လားဆိုတာကိုဟိုပြန်ပြီးတော့ဒီဟို confirm ဖို့ဒီအတည်ပြုဖို့အတွက် confirm လုပ်ဖို့အတည်ပြုဖို့အတွက်အခက်အခဲရှိပါတယ်တကယ်လို့ကကျွန်တော်တို့ကဒီ internet ဓာတ်ရရှိနေမယ်ဆိုရင်လူလူဟာဒီတည်င်းမှန်မှန်မှန်ကိုဆက်နာပြောတဲ့အဲဒီ social media ကိုသုံးပြီးတော့လကောင် website တွေကိုဝင်ကြည့်ပြီးတော့လကောင်ဒီတက်ဆိုင်ရာဒီဆက်နာပြောတဲ့တောင်းယူမှုတောင်းဆန်မှုအပြည့်အဝရှိတဲ့တည်င်းဌာနတွေမှာဒါမျိုးတင်ထားလားမတင်ထားလားအဒါမို့ရင်ဒီတင်းဌာနတစ်ခုရဲ့တင်လာအများကြီးကအကုန်လုံးကတင်ထားလာဆိုတာမျိုးဟိုဟိုလိုက်ပြီးတော့စစ်ဆေးပြီးတော့ဒါတီလာအတီဖြစ်လာတာမို့ရင်ကျွန်တော်တို့ဘောလာဟာလာမဲလာဆိုတာကိုအတီပြုနိုင်လိမ့်မယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့တော့ဒိဋ္ဌိဒါဘောလာဟာလာဟာဟိုဘယ်အချိန်မျိုးမှမဆိုပြတ်နိုင်လဲအခုတို့ COVID-19 ကာလမှာလူကသွေးရည်မှုတွေမြင့်တက်ပြီးတော့ဟောတစ်ခါလီမှဒီလူရတဲ့ပို့ပြီးတော့အခြေကားပြောဆိုတာတွေလည်းရှိနိုင်တယ်အဲ့လိုပဲဒီအဲ့တဲ့ဆိုတာကရုပ်ောက်ပွဲကလည်းကြီးလာတဲ့အချိန်မျိုးမှာအဲ့တော့နိုင်ငံရေးပါတီနဲ့ပတ်သက်တဲ့ဒီကောလာဟာလာကြီးဆန္ဒပြောတဲ့ဒီဟိုဟိုမဟုတ်တမ်းကပြောတဲ့ဟာကြီးဒါမျိုးကြီးနဲ့ပတ်သက်ပြီးတော့လူလူဟာဟိုအပြန်အလှန်စစ်ဆေးဖို့ဟိုအချိန်ကြီးပေးဖို့လို့အဲ့လိုအချိန်ကြီးပေးဖို့ဆိုရင်ဂျင်းကြီးအင်တာနက်ရှိမှကိုရမယ်လို့ကျွန်တော်တို့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့တခုရှိတာအင်တာနက်ကနေသတင်းချက်လက်တွေမရလို့ကောလာဟာလာနဲ့သတင်းမအန်ဒီကိုစိုးရိမ်ရယ်ဆိုရင်လည်းဒီချိန်ထဲမှာပဲဒီအင်တာနက်နဲ့လူမှုကွန်ရက်တွေမှာလည်းကောလာဟာလာနဲ့သတင်းအမှားတွေကပြန်လည်ရှိရတာဆိုတော့အနေရောကင်းနိုင်ပါမှာခင်ဗျာ
ဟုတ်ဟိုကျင်းကြည်တာဗျာဒီဆနာဒီအင်တာနက်ရှိရှိမရှိရှိတည်င်းအမှားပြန်လည်မှုကတော့ဟောကျင်းကြည်ရှိနေတဲ့တော့အဲ့တော့ဒါဒါမဲ့အဲ့တည်င်းအမှားတွေဒါမှမဟုတ်ဆနာကောလာဟာလာဓာရီပေါ်မှာပြန်ပြီးတော့ဖြည့်ဆည်းပြီးတော့အတည်ပြုချက်ရယူဖို့အထူးသဖြင့်အဲဒီဒီဆနာပြောတဲ့ဒီရခိုင်ဘက်မှာဆိုရင်ဆနာလူမျိုးရေးဖိစားအားရှိမယ်နောက်တစ်ခုကတော့ဒီဒီတိုက်ပွဲတွေရှိမယ်ဒါမျိုးနဲ့ပတ်သက်တဲ့တည်င်းချက်လက်တွေဆိုရင်လူလူဟာအကြည့်ဘူးကြည်ရယူလို့ရတယ်။ဥမာဒီနေ့ဟာအဲ့မှာတိုက်ပွဲဖြစ်မယ်လို့ပြောတယ်ဟုတ်ဆိုတော့ဆွမ်းနာပြောတယ်ဒီအစိုးရဘက်ကနေပဲဖြစ်စစ်တပ်ဘက်ကဖြစ်ဖြစ်စစ်တွေအကြောင်းကြားတာအဲ့ဒီဟာတကယ်ဟုတ်လားမဟုတ်လားဒါမှမဟုတ်ကျွန်တော်ကဇွားနေတိမ့်ဆောင်ပေးရမှလားဒါမျိုးတွေကအစအဲ့ဒီအချက်လက်တွေကမှန်ကန်ဉာဏ်ဆန်နေဖို့လိုရတယ်အဲ့ဒါမှမဟုတ်ပဲနဲ့ကောလာဟာလာရဒီကြားလိုက်တဲ့ပုံမှန်မူတည်ပြီးတော့ကိုယ်ပဲပြေးပါအောင်ဒီဘက်ပြေးပါအောင်ဆိုရင်လူလူဟာပို့ပြီးတော့ကတိနေတာနိုင်မယ်လို့ကျွန်တော်တို့ကမြင်တယ်အဲ့တော့အင်တာနက်ရှိရခြင်းဟာအခုဆန္ဒပြောတဲ့ဒီတန်လျာကြီးဆန္ဒပြောတဲ့ဒီဘောလာဟာလာတွေကိုပြန်ပြီးတော့စစ်ဆေးနိုင်တဲ့အဲအဲ့ဒီဟာတွေကိုပြန်ပြီးဖြေဖြောက်လို့ရနိုင်တယ်မရှိတာကကြတော့အဲ့လိုမျိုးပြန်ပြီးတော့ဒီကောလာဟာလာတွေကိုဟိုအမှန်လားအမှားလားဆိုတာကိုပြန်ချက်နိုင်တဲ့အခွင့်အလမ်းကိုလူလူပေးမထားဘူးလို့ကျွန်တော်မြင်ပါတယ်ဗျဟု
တ်ကဲ့အခုဆိုရင်ဒီယောဂကူးစက်မှုတွေတိုးလာနေမြကျမ်းမိုက်ဝိသနာကလည်းသတင်းတွေကိုတောက်လျှောက်ထုတ်ပြန်ပေးနေပါတယ်ဒီလိုသတင်းတွေကိုပဲဒီအစိုးရရဲ့ရုံးမြင့်သံကြားတွေရေရွေရကနေလည်းပြန်ပြီးတော့ထုတ်ပြန်ပေးနေရတယ်ရှိပါတယ်။ဆိုတော့ဒီလိုစိုးရမီဒီယာတွေကသတင်းထုတ်ပြန်နေတာတွေနဲ့အင်တာနက်ကရတဲ့သတင်းတွေနဲ့ဘာများကွာနေလို့လဲ။အင်တာနက်ဆက်ဆွေးရဖို့ဘာကြောင့်ပြောနေကြတာလဲကိုဆောင်ပါ။ဟု
တ်ကဲ့။ဆိုတော့အားလုံးသိတဲ့အတိုင်းပဲကျွန်တော်ရုံးမြင့်တန်ကြားနဲ့ရေဒီယိုဆိုတာကဒီ traditional media အဖြစ်နဲ့ကြံခဲ့ပြီးကျွန်တော်တို့ကဒီဘက် digital ဖြစ်မှာ digital media တွေကပဲဒီလူတွေတဲ့အားထားကြဖြစ်လာတယ်။တဲ့ရင်းချက်လက်တင်မြန်စွာစီးစင်းနိုင်မှုလို့နောက်တစ်ခါကျတော့အချိန်နဲ့တပြင်းကြီးတည်င်းရရှိနိုင်မှုပြီးနောက်တစ်ခါကျတော့လူတိုင်းဟာဆိုရှယ်မီဒီယာကိုသုံးပြီးတော့ကိုယ့်ရဲ့စိုးရိမ်မှုတွေဒါမှမဟုတ်ဒီလိုအချိန်တွေမျိုးမှာကိုယ့်ရဲ့မျက်နှာမှုတွေကိုခွင့်ဟပေါ်ထုတ်နိုင်မှုမှာဒီဒီဂျစ်တယ်မီဒီယာနဲ့ဆန္ဒရေဒီယိုရုပ်တံရေဒီယိုရုပ်တံရုပ်မြင်သံကြားအောင်လဲဆိုအများကြီးကွာသွားတယ်ပေါ့နောက်တစ်ခုကဒီ COVID-19 နဲ့ပတ်သက်တဲ့တည်င်းတွေဆိုရင်ဟိုပြည့်ပြည့်စုံစုံအချိန်လေးပြန်ကြည့်လို့ရတာကဆိုရှယ်မီဒီယာမှာပဲရှိတယ်အဲအဲ့တော့ဒီအမြင်နဲ့လူတိုင်းကဒီဟို TV ရှိမှာထိုင်မှုကလည်းမဖြစ်နိုင်ဘူး။နောက်တစ်ခါကျတော့အစနပြောလို့ပဲဒီတကယ်တကယ်ဒီဒုက္ခတွေစတဲ့နေမှာ TV တွေရောရှိရလားပေါ့။အဲ့ဒါမျိုးတွေကလည်းကျွန်တော်တို့မှာသုံးရမှုတွေရှိတယ်။ချင်းနေတာကတော့အဲ့လိုရေဒီယိုတွေရုပ်မြင်သံကြားတွေကလူလူတွေလုံလောက်တော့သတင်းအချက်အလက်ကိုပေးနိုင်လိမ့်မယ်လို့ကျွန်တော်တို့ကမမြင်ဘူး။အထူးသဖြင့်တော့ပေးနိုင်ခြင်းတောင်မှဒါဟာဒီလို COVID-19 လို့အရေးကြီးတဲ့ information တွေလင်းလင်းလင်းလင်းစီးခြင်းမှုဆိုရင်အရေဒီယိုရုပ်မြင်သံကြားတော့လုံးဝအလုံးမဖြစ်တော့ပါဘူး။တကယ်တကယ်ခင်မှာလူတိုင်းဟာအင်တာနက်အပြည့်အဝရရှိဖို့အချိန်နဲ့တပင်းကြီးတည်င်းချက်လက်ကြီးရရှိဖို့ပဲပို့ပြီးတော့အရေးကြီးတယ်။ဒါမှသာလင်းသူတို့အတွက်သူတို့ရဲ့ဟိုဆန္ဒပြအတက်အဝင်စီစဉ်လုံခြုံမှုသူတို့ရဲ့ကျန်းမာရေးဒါတွေအတွက်ကိုဟိုအထောက်အကူဖြစ်မယ်လို့ကျွန်တော်မြင်ပါတယ်ခင
်ဗျ။ဟုတ်ကဲ့။ဒီခါနဲ့ချင်းပြည်နယ်ကမြို့နယ်တချို့မှာဒီအင်တာနက်တွေတစ်နှစ်လောက်လုံးဝပိတ်ထားတော့လေဟိုလူတွေဒုက္ခရောက်မဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်တယ်ထွက်ခဲ့ပါတယ်ဆိုတော့ဒီလိုလုံးဝပိတ်ထားတော့ဒေသခံတွေအတွက်ထိခိုက်ဆုံးရှုံးမှုတွေထင်မှားနေတာဘာများတွေ့ရသေးလဲကုဆောင်ပါ
ီ2018ဒီဇင်ဘာနဲ့2019ဒီဇင်ဘာအထိဆိုရင်ဒီတိုက်ပွဲတွေကြောင့်ဒဏ်ရာရတဲ့သူ199ဦးရှိပြီးတော့တည်ဆုံးတဲ့သူအယောက်100လောက်ရှိတယ်ပေါ့နော်100ဦးရှိတယ်ပေါ့ဆိုတော့2020 January နဲ့2020 May ဒီ internet ဖြတ်ထားတဲ့ကာလအပြင်မှာအာဆိုရင်ဒဏ်ရာရတဲ့လူအယောက်360လောက်ရှိပြီးတည်တဲ့လူကဒီအယောက်150လောက်ရှိလာတာတွေ့ရအဲ့တော့ဖီလိုဂျင်နာက internet ဖြတ်ထားတဲ့အခြေအနေမျိုးမှာတိုက်ပွဲဟာပို့ပြီးတော့ဖြစ်တာတွေ့ရတယ်တိုက်ပွဲကနေသွားတာမဟုတ်ခင်တိုက်ပွဲကပို့ပြီးတော့များလာတယ်အင်တာနက်ဖြတ်ထားတဲ့ကာလမှာနောက်တစ်ခါကျတော့လူတည်ဆုံးမှုဆက်နလူလူထိခိုက်ဒဏ်ရာရရှိမှုပိုများတယ်တကယ်လို့အင်တာနက်ဖြတ်ထားတဲ့အခြေအနေမျိုးမှာကျွန်တော်တို့ကပြည်သူလူထုဟာတိုက်ပွဲကြားမှာပြင်မိတာပဲဖြစ်ဖြစ်ဒါမှမဟုတ်ဒဏ်ရာရတာပဲဖြစ်ဖြစ်ဒါမျိုးကိုခင်းခင်းမြန်မြန်ကယ်ဆယ်ကုသနိုင်မှုဆိုရင်ဒီစက်ကြေးကြီးကောင်းမှုလိုရတယ်အဲ့လိုကောင်းမှုဆိုဖုန်းလိုင်းရမဟုတ်ဘဲနဲ့ဒီဆက်နအင်တာနက်လိုင်းနောက်တစ်ခါကျတော့ဒီလိုကြီးကြံရမ်းရမှုတွေမဟုတ်ဘူးအခြားသောနိဗ္ဗာန်မှုတွေဆိုရင်လူလူဟာသူတို့ရဲ့အခြေအနေကိုထုတ်ဖော်ပြောဆိုဖို့ဒါမှမဟုတ်ရင်ဒီခါလေကျတော့အဲ့လိုဒီရခိုင်ဒေသမှာဆိုရင်ကျွန်တော်တို့ကသတင်းမီဒီယာတွေဝင်ရောက်သတင်းရယူခွင့်ကိုအကန့်အသတ်ရှိနေတာရှိတယ်အဲ့တော့လူလူတွေကပဲသူတို့ကိုယ်တိုင်သတင်းမီဒီယာလို့ဒီအခြေအနေကိုသူတို့ကိုယ်တိုင်ဆိုရှယ်မီဒီယာကိုသုံးပြီးတော့ဟိုအခြားလူတွေသိအောင်နိုင်ငံတကာသိအောင်မီဒီယာတွေသိအောင်ပြောဆိုတာအရာမျိုးတွေရှိတယ်ဆိုတော့အင်တာနက်ပေးထားတဲ့အတွက်လူတည်ဆုံးမှုဟာပိုပြီးတော့များလာတယ်။ဒီကိန်းတန်ရမှုပိုများလာတယ်။နောက်ကအချိန်ကမြင်လာတဲ့ကိစ္စဆိုရင်ဥမာကျွန်တော်တို့ဒီပုံနေကျွန်းအင်္ဂါဒီကြောက်ချိတ်ရွာမှာဆိုရင်ဒီဒေတာကန်ငါးဦးကိုဟိုဒီစစ်တပ်ကနေပြီးတော့ဒီဒေတာကန်ငါးဦးဟာအေးအေးနဲ့ဆက်တယ်လေဆိုပြီးတော့စစ်တပ်ကဒီသူတို့ကိုဖမ်းဆီးပြီးတော့ရေရင်ပေါ်မှာရိုက်ခတ်ခဲ့တဲ့ကိစ္စဆိုရင်ဒါလူတည်ရှင်ကြားပေါ်လာတဲ့ကိစ္စဖြစ်ပါတယ်။ပုံမှန်အဖြစ်ဆိုတော့ဒီလိုကိစ္စတွေဟာဟိုနှိမ့်ဆက်ခံရမှုနဲ့ပြီးသွားတယ်။နှိမ့်ဆက်လို့တည်သွားရင်လည်းဒီတိုင်းအလောင်းပြန်ပို့လိုက်တယ်ဒါမှမဟုတ်ရင်အလောင်းကိုအစားဖြောက်လိုက်တယ်ဒါမျိုးနဲ့ပဲပြီးသွားတယ်ပေါ့ဒါနဲ့လည်းအဲ့ဒီကိစ္စမှာချင်းအဲ့ဒီမှာလူကြီးကဒီဗီဒီယိုရက်ကော့လုပ်ထားပြီးတော့ဒီအင်တာနက်ရတဲ့အခြေအနေတစ်ခုမှာသူအဲ့ဒီဟာကိုတင်လိုက်တယ်ပေါ့နော်အဲ့ဒီဟာကပြန်သွားတယ်ပေါ့ပြန်သွားတဲ့အတွက်တမ်မရယ်လူခွင့်ချူပေါင်းမှုတွေကပေါ်ပေါ်တင်တင်ပို့ဖြစ်လာတယ်ပေါ့အဲ့တော့အဲ့လိုအင်တာနက်ပိတ်ထားတဲ့အတွက်သူတို့ကလုချင်ရလုခွင့်ရတယ်အဲ့လိုအခြေအနေကိုလူလူကထုတ်ဖော်ပြောဆိုပြင်မရှိဘူးအဲ့ဒါတွေကိုသူတို့ကဟိုကွယ်ဝှက်ထားလို့ရတယ်ပေါ့အဲ့တော့ဒါမှမဟုတ်ကျွန်တော်စဉ်းစားချက်ကအင်တာနက်ဖြတ်ထားတာဟာဟိုဆက်နပြောရဒီအများကြီးလူသူစီးပွားအတွက်ဆိုမဲ့ဒီဆက်နလူခွင့်ရေးချိုးဖောက်မှုတွေကိုမျက်ကွယ်ပြုလို့ရအောင်လူခွင့်ရေးချိုးဖောက်မှုတွေကိုဘယ်သူမှပေါ်ထုတ်ဖြစ်စေလို့မရအောင်တိလုပ်ထားတယ်လို့ပဲကျွန်တော်တို့တန်လျာဝင်ပါတယ်ဗျာ
ဟုတ်ကဲ့အခုကအင်တာနက်တွေတော့ပြန်ဖွင့်ပေးလိုက်ပါပြီဒါပေမဲ့အရင်လိုမြန်နှောင်းမြင့်ဟို4G မဟုတ်ဘဲနဲ့ 2G ပဲရတဲ့အတွက်အင်တာနက်ကသုံးမရတော့ပါဆိုတော့ဒီလိုအင်တာနက်ဝန်ဆောင်မှုအပြည့်အဝရတဲ့အတွက်ကိုဗစ်လိုကျန်းမာရေးနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ပေါ့လေအရေးကြီးတဲ့သတင်းချက်လက်တွေမရနိုင်လို့အဓိကဒုက္ခရောက်နိုင်တဲ့သူတွေကဘလို့လူမျိုးတွေဖြစ်နိုင်လဲကိုဆောင်ပါ။ဟ
ုတ်ကျွန်တော်ဟိုဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်ဒီလူတို့ကပဲဒုက္ခအများဆုံးရောက်တာပဲကျွန်တော်ဒီဟိုစစ်တမ်းနဲ့လက်နက်အတိုင်းအတာလက်နက်ကနေဖြစ်လေအများသောအားဖြင့်လူတို့ကပဲထွက်ပြေးရဒိန်းဆောင်ရဥပ္ပိအိမ်ပြေးလို့ကပေါ့ဆိုတော့ဒီလိုကိုဗစ်ကာလမှာလည်းအများတော့အပြင်ကုသခံရပြီးလူလူပြည်ဒီပဲဖြစ်ပါတယ်ဆိုတော့ကတော့ဟိုကျွန်တော်ဘက်ကနေပြီးတော့ဒီလူခွင့်ရရှိတော့အရာရောလူလက်တော့ပြောဆိုခွင့်အရာကိုပြည့်ပြည့်စုံစုံပြောနိုင်တာကအင်တာနက်ဖြတ်တောက်မှုကိုကျွန်တော်ကဘယ်လိုအခြေအနေမျိုးမှာမလုပ်အောင်ဆိုတော့ဒီလိုမျိုး COVID-19 လို့ဒီဟိုကုသမှုနှုံးဉာဏ်နဲ့ဒီလိုကက်ယောဂါဖြစ်ပွားနေတဲ့အခြေအနေမျိုးမှာပို့လို့တော့မလုပ်တင်ဘူးဒါဟာလူလူကိုရက်ဆက်ရာရယ်လူလူပေါ်မှာဟိုကနပြောတဲ့ဒီမငဲကွက်ပင်နဲ့လူလူကျိုးစီပွားကိုမျက်ွယ်ပြုလာကြတယ်လို့ကျွန်တော်တို့ကမြင်နေကြ။အဲ့တော့ဟိုကနပြောတဲ့အထူးသဖြင့်တော့ဘလူးအခြေအနေမျိုးမှာဖြစ်ဖြစ်ဒီအစိုးရဘက်ကတော့ဟိုပြောတာကလုံလုံကြီးအကြောင်းပြတယ်။နောက်တစ်ခါကျတော့အမျိုးဒီကနပြောတဲ့ဒီအများပြည်သူကျိုးစီပွားဆိုတဲ့အဲစကလုံးလာလာကြီးသုံးနေပေါ့။တကယ်တကယ်အခြေအနေမှာကျတော့မြေပြင်မှာဒီအင်တာနက်ပိတ်ထားလို့အင်တာနက်ဖြတ်ထားလို့ဉာဏ်လုံးဖြော့ထားလို့ဆိုပြီးတော့လူလူရဲ့အကျိုးကြီးကပိုကောင်းလာရဲဆိုတာမျိုးတော့တခုမှမတွေ့ရအောင်လူလူအကျိုးကြီးကပိုပြီးဆုတ်ယုတ်လာတဲ့လူခွင့်ချိုးပေါက်ခံရမှုတွေပိုများလာတဲ့အဲဆန္ဒပြောရတဲ့ဒီဆန္ဒဟိုဒီလိုကိုဗစ်ကာလမှာသူလူတောင်းမတက်ရဘူးဒါမှမဟုတ်အပြင်တင်တန်းတွေတက်လို့မရဘူးလူတိုင်းဟာအခြားနေရာဒေသမှာအင်တာနက်ရရဲဆိုရင်ကျွန်တော်တို့အွန်လိုင်းကနေပြီးပညာသင်ယူနေကြတယ်ဒါပေမဲ့အင်တာနက်ပိတ်ထားတဲ့ဒေသကလူတွေကျတော့အဲ့လိုမျိုးဒီပညာသင်ယူခွင့်အွန်လိုင်းကနေပြီးတော့ပညာသင်ယူခွင့်ဒါတွေလည်းဆုံးရှုံးနေနောက်တစ်ခါကျတော့တချို့တွေဆိုရင်ဒီအမျိုးသမီးတွေဟာဆိုဟိုအိမ်တွင်းမှာအကျန်းဖတ်မှုတွေကြုံရတယ်အဲ့လိုအိမ်တွင်းအကျန်းဖတ်မှုတွေကြုံရတဲ့အခါမှာသူတို့ရဲ့အခြေအနေတွေကိုထုတ်ဖော်ပြောဆိုဖို့အကူအညီနှံတောင်းမှုအင်တာနက်တွေရရှိဖို့လိုပြန်တယ်ဆိုတော့အဲ့ဒါမျိုးတွေဟာဒီလိုစစ်ပွဲဖြစ်တဲ့နေရာဒေသတွေမှာလည်းအများကြီးရှိတာကိုကျွန်တော်တို့ကတွေ့ရတယ်ဆိုတော့အဲ့ဒါတွေအတွက်ကို ဟိုအစိုးရဘက်ကထည့်သွင်းမစင်စားခဲ့ဘူးလို့ကျွန်တော်တို့ကမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအခုလိုအချင်းပြည်ပြည်ဆွေးနွေးခဲ့တဲ့အထံဖွဲ့မှုဆောင်ဒါရိုက်တာမောင်ဆောင်ခါနဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တရားလုံးကိုလည်းကျေးဇူးတင်ပါတယ်ကျွန်တော်အောင်မြင်ပါခင်ဗျာ
မင်္ဂလာပါဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ2020အလွန်ငြိမ်းချမ်းရေးလုပ်ငန်းစဉ်အဆင်ပြေနိုင်ပါမလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင
်လက်ရှိဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ဆိုရလက်ထက်မှာနောက်ဆုံးလို့ပြောရမယ်27ရာစုပင်လုံးပြည်တော်စုညီညာရေးညီလာခံကိုဩဂုတ်လ27ရက်နေ့ကအောင်အောင်မြင်မြင်ကျင်းပပြီးဆုံးခဲ့ပါပြီ။ညီညာရေးကိုဦးဆောင်သူဖြစ်တဲ့နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကဒီညီလာခံကျင်းပနိုင်မှုအလွတ်သဘောတွေ့ဆုံမှုတွေဆွေးနွေးမှုညှိနှိုင်းမှုတွေကျင်းပများစွာလို့နောက်ဆုံးစုံမတ်တစ်ခုကိုရောက်ရှိဘုံသဘောထားတူညီဆိုတော့မှတရားဝင်အစည်းအဝေးတွေကိုပြန်ပြီးခြေဦးလှည့်ရတာဖြစ်တယ်။ဒါကြောင့်ကြီးမားတဲ့အောင်မြင်မှုရရှိစေတယ်လို့ဆိုပါတယ်။ဒါအပြင်ဒေါ်ဆန်းစုကြည်ကညီလာခံအဖွဲ့မိတ်ခေါ်မှာသူ့အနေနဲ့ငင်းကြေးရေးလောက်တာဟာလက်နဲ့အင်အားကိုပဲယုံကြည်တဲ့နိုင်ငံရေးဓလိဇိုးကိုဖျက်တောက်ပစ်ဖို့အထီးရည်ရထားတယ်လို့ပြောဆိုခဲ့ပါတယ်။နိုင်ငံရေးကဲခတ်သူတချို့ကတော့ငင်းကြေးရေးလုပ်ငန်းစဉ်တွေဆင်ဆက်ပြတ်သွားတာမျိုးမဖြစ်ရလျောင်း2020နောက်ပိုင်းလုပ်ငန်းစဉ်တွေဆက်လုပ်နိုင်အောင်သဘောတူခဲ့ကြတာကလွဲပြီးတိတ်ပြီးတိုးတက်မှုမရခဲ့ဘူးလို့သုံးသပ်ကြပါတယ်။ဒါရီမကညီလာခံအဖွဲ့နေမှာတမ်ဘရောကာကွယ်ရေးဦးစီးချုပ်ဘုရုပ်မူကြီးမေအောင်လှိုင်ရဲ့ပြင်းထန်တဲ့မှတ်ချက်စကားတွေကြောင့်နောက်ပိုင်းအကောင့်ထဲပေါ်ရမယ့်ညီငယ်ရေးလုပ်ငန်းစဉ်အပေါ်စိုးရိမ်သူတွေကလည်းစိုးရိမ်ကြပါတယ်။2020အလွန်ညီငယ်ရေးလုပ်ငန်းစဉ်အလားအလာကိစ္စလေ့လာတင်ပြသွားပါမယ်
။27ရာစုပင်လုံညီလာခံမတိုင်ခင်ကတည်းကညီငယ်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတက်မတော်နဲ့အစိုးရအဖွဲ့တစ်ဖက်နဲ့တစ်ဖက်အပြစ်တင်ပြောဆိုတာတွေရှိခဲ့ပါတယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်ဘုရုပ်မူကြီးမေအောင်လှိုင်ရဲ့ရုရှားနိုင်ငံခီးစဉ်အတွင်းရုရှားမီဒီယာတချို့နဲ့တွေ့ဆုံချိန်မှာငင်းကြေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးအစိုးရဘက်ကအပြစ်တင်တဲ့သဘောပြောဆိုခဲ့တာတွေ့ရပါတယ်။သူကအစိုးရအနေနဲ့ငင်းကြေးလုပ်ငန်းကောင်းကောင်းမွန်မွန်ဆောင်ရွက်နိုင်အောင်တစ်ဖက်သက်အပြစ်ခတ်ရက်စဲတာမျိုးအချိန်ချင်းလုပ်ပေးခဲ့တဲ့အကြောင်းအဲ့ဒီလိုလုပ်ပေးခဲ့ပေမယ့်အစိုးရဘက်ကတော့အောင်မြင်အောင်အကောင့်ထင်မဖော်နိုင်ခဲ့ဘူးလို့ဆိုပါတယ်။သူပြောတာအတိအကျကငင်းငယ်ရေးကိစ္စတွေကိုဥဆောင်ဆောင်ရွက်နေတဲ့အမျိုးသားပြည်လဲတင့်မြက်ရေးနဲ့ငင်းငယ်ရေးဗဟိုဌာန NRPC အနေနဲ့ငင်းငယ်ရေးလုပ်ငန်းစဉ်ကိုအင်တိုက်အားတိုက်ဆောင်ရွက်နိုင်ဖို့ပြစ်ခတ်တိုက်ခိုက်မှုတွေရှိနေလို့ငင်းငယ်ရေးလုပ်ငန်းစဉ်လုပ်ရတာနှောင့်နှေးညီတယ်မဖြစ်ရအောင်ဆောင်ရွက်ပေးခဲ့ပါတယ်NRPC အနေနဲ့ဒါကိုအကောင့်ထဲမဖော်နိုင်ခဲ့ဘူးလို့ဆိုရမှာဖြစ်ပါတယ်။လိုအပ်လို့ရှိရင်တက်ကညှိနှိုင်းရေးအဖွဲ့ဖွဲ့စည်းပေးခဲ့တာကိုလည်းထိထိရောက်ရောက်မတုံ့နိုင်ခဲ့ပါဘူး။ဒီအချိန်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတို့ကအင်အားတိုးချဲ့တာတွေ၊နယ်မြေတိုးချဲ့တာတွေ၊ပြည်သူလူထုအပေါ်မှာဝင်တော့ဝင်ပိုးဖြစ်စေမဲ့လုပ်ရက်တွေလုပ်နေတာကိုစိတ်မကောင်းပွေတွေ့ရတယ်လို့ဝေဖန်ခဲ့ပါတယ
်။ဒီလိုဝေဖန်ပြောဆိုတာနဲ့ပတ်သက်ပြီးသတင်းတော်တချို့ကနိုင်ငံတော်အတိုင်ပင်ခံရုပ်ကြွကြိုင်းမှုချုပ်ဦးစော်ထေးကိုမေးတဲ့အခါသူကလက်မခံပယ်ချပါတယ်။ဦးစော်ထေးကအရင်တတရချင်း27ရာစုပင်လုံးညီငယ်ရင်းညီလာခံကလေးကတခုတည်းသောတပ်မတော်ကိစ္စပြည်တော်စုကနေခွဲမထွက်ရဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတစ်ဆွမှုတွေကြုံခဲ့ရကြောင်းနောက်ပိုင်းအစိုးရတပ်မတော်ခေါင်းဆောင်တွေနဲ့လက်နက်ကိုင်တိုင်းသားခေါင်းဆောင်တွေတွေ့ဆုံကြတဲ့10+10ထိပ်သီးစည်းဝေးပွဲအပြီးအခြေအနေပိုဆိုးသွားကြောင်း SCA လက်မှတ်ထိုးထားတဲ့ KU အဖွဲ့ကတရားဝင်ညီငယ်ရင်းဆွေးနွေးပွဲတွေမှာပါဝင်တာကနေရပ်ဆိုင်းခဲ့ကြောင်းကလာရူ RCSS SSA ရှမ်းတပ်ဖွဲ့ကလည်းပြစ်ခတ်တက်ခိုက်မှုဆိုင်ရာစောင့်ကြည့်တဲ့ GMC အစည်းအဝေးတွေကိုမတက်ဘဲနေခဲ့ကြအောင်အစိုးရညီညာရေးကောင်ထယ်ဖော်သူတွေဟာအဲ့ဒီခြေနေတွေကိုခက်ခက်ခဲခဲကြော်လွှားခဲ့ရကြအောင်အလွတ်တဘောဆွေးနွေးပွဲတွေအချိန်ချင်းလုပ်ယုံကြည်မှုပြန်တည်ဆောက်ပြီးနောက်မှတရားဝင်စည်းဝေးပွဲတွေပြန်ကျင်းပနိုင်အောင်ကြိုးစားခဲ့ရကြအောင်ဒါကြောင့်ဒီပြဿနာတွေရဲ့အရင်းကဘယ်သူဖြစ်မယ်ဆိုတာမှန်းကြည့်နိုင်အောင်ပြောဆိုခဲ့ပါတယ်သူဆိုလိုတာကတော့ညီညာရေးလုပ်ငန်းစဉ်တွေဟာ10+10ထိပ်သီးဆွေးနွေးမှာဘုရုပ်မူကြီးမင်းအောင်လှိုင်ပြောဆိုခဲ့တဲ့ပြည်တော်စုမှခွဲမထွက်ရဆိုတာနဲ့တခုတည်းသောတပ်မတော်ဆိုင်ရာသဘောထားတင်းမာတဲ့မိခွန်းကနေအစပြုပြီးရပ်တန့်သွားခဲ့တာကိုရည်ညွှန်းတာပ
ါဒီလိုတုံ့ပြန်မှုကိုဘုရုပ်မူကြီးမင်းအောင်လှိုင်ကလက်မခံပြန်ပါဘူးငင်းကြေးရင်နဲ့ပတ်သက်တဲ့လူတွေစုံတဲ့ပွဲမှာသူ့ရဲ့မိခွန်းကနေတစ်ဆင့် ခက်ချမ်းချမ်းလေးတုံ့ပြန်လိုက်ပါတယ်။သူကနိုင်ငံရေးပါတီတို့နဲ့လက်နက်ကိုင်အဖွဲ့တို့ဟာပြည်ရင်းလက်နက်ကိုင်ပဋိပက္ခဟာတက်မတော်ကြောင်းပဲဖြစ်ရတဲ့အောင်တမိုင်းကိုလှုပ်ကြံဖန်တီးနေကြကြောင်းတချို့ကလည်းလက်နက်ကိုင်ပဋိပက္ခတွေဟာတက်မတော်နဲ့တိုင်းသားလက်နက်ကိုင်တွေကြားမှာဖြစ်နေတာဖြစ်ပြီးအစိုးရနဲ့မဆိုင်အစိုးရကဒိုင်းတပွဲကြားကနေဆောင်ရွက်ပေးရမယ်ဆိုတဲ့အယူအဆနဲ့ပြောဆိုနေကြတဲ့အကြောင်းဒီလိုပြောဆိုတာကိုသူ့အနေနဲ့လက်မခံကြောင်းသူတို့တက်မတော်ဟာနိုင်ငံတော်နဲ့အစိုးရကိုအကာအကွယ်ပေးနေတာသာဖြစ်ကြောင်းတက်မတော်အပေါ်လှုပ်ကြံဆွဆွဲမှုတွေဟာ1950ကျော်ခုနှစ်တွေစီကဗမာပြည်ကွန်မြူနစ်ပါတီဘကပကလှုပ်ကြံဖန်တီးဆွဆွဲခဲ့တာနဲ့အတူတူဖြစ်ကြောင်းအဲ့ဒီအချိန်ဘကပတွေကညီပရိရဲ့အရာပြည်ရင်းငြိမ်းချမ်းရေးဆိုပြီးကြွေးကြော်နေပေမဲ့လက်တွေမှာတော့ပြည်ရင်းစစ်ဖြစ်ရတာဟာအဲ့ဒီအချိန်ကအာဏာရဖဆပလအစိုးရကြောင့်ဖြစ်ရတာဆိုပြီးလှုံ့ဆော်ဖန်တီးကြကြောင်းဒါကြောင့်အဲ့လိုလှုပ်ကြံဖန်တီးကြသူတွေကိုသူကစိတ်ကောင်းချိတ်ပြီးခွေသားရောင်းဖို့မကြိုးစားခြင်းပါနဲ့ဆိုပြီးအစိုးရနဲ့တိုင်းသားလက်နက်ကိုင်တွေကိုတတိပေးပြောဆိုခဲ့ပါတယ်။ဒီလိုအခြေအနေဒီလိုသဘောထားတွေကိုကြည့်ရင်2020နောက်ပိုင်းမှာလည်းငြိမ်းချမ်းလုပ်ငန်းစဉ်ပြန်စနိုင်တည်တိုင်းလက်တွေ့ကြတဲ့တိုးတက်မှုတွေရလာနိုင်မယ်လို့ညွှန်မှန်းဖို့ခက်ခဲနေပါဦးမယ်။ NLD အစိုးရလက်ထက်2016ကနေ2020အထိငြိမ်းချမ်းလုပ်ငန်းစဉ်တစ်ခုလုံးကိုပြန်ပြီးခြုံငုံသုံးသပ်ကြည့်ရင်လက်တွေ့ကျထီရောက်တဲ့တိုးတက်မှုရလာတယ်လို့ပြောဖို့အတော်ခက်ပါတယ
်။ SC လက်မှတ်ထိုးရတဲ့အဖွဲ့တွေနဲ့ဆွေးနွေးပွဲတွေကနေတစ်ဆင့်နိုင်ငံရေးနည်းရအဖြေရှာတဲ့စီမှာလုပ်ငန်းစဉ်တစ်ခုလုံးပြတ်သွားတဲ့အထိဆိုးရွားမသွားခဲ့ပေမဲ့လက်တွေ့ကျတဲ့တိုးတက်မှုလို့ယူဆရမဲ့သဘောတူညီချက်မျိုးသိမတွေ့ရပါဘူး။အလားတူတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်အေး၊ကိုကတ်တောင်ပလောင်တပ်ဖွဲ့တွေနဲ့လည်းအပြစ်ခတ်ရစေးရေးမလုပ်နိုင်ခဲ့ပါဘူး။ပြစ်ခတ်တိုက်ခိုက်မှုမရှိပေမဲ့SCA လက်မှတ်မထိုးသေးတဲ့ဝမိုင်လာ SSBB SSA ရှမ်းတပ်ဖွဲ့ KIA ကချေတပ်ဖွဲ့ KD လက်နက်ကိုင်တပ်ဖွဲ့တွေကိုလည်းတရားဝင်ညီညာရေးဆွေးနွေးပွဲတွေထဲရောက်လာအောင်မစည်းရုံးနိုင်ခဲ့ပါဘူး။ဒါကြောင့်ဖြစ်ပေါ်ခဲ့တဲ့အခြေအနေတွေအားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်2020အလွန်မှာဒေါ်ဆန်းစုကြည်ပြောမှန်းထားတဲ့နိုင်ငံရေးတလိဆိုးကိုဖျက်တော့ပစ်ဖို့မဖြစ်နိုင်သေးသလိုညီညာရေးလုပ်ငန်းစဉ်ကလည်းဆက်ပြီးခက်ခဲကြမ်းတမ်းနေဦးမယ်လို့ယူဆရကြောင်းပါ။
ဖြစ်ပါသေးတော့ရှင်နာရှင် VOE ကိုရေးလာတဲ့တော်ရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးစာတဲ့တော်ရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမယ်။နောက်ပိုင်းမှာတော့တော်ရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေလဆောင်ကိုလည်းနားဆင်ရမှာဖြစ်ပါရင်ဒီကနေ့တော့မြန်မာနိုင်ငံမှာတကြောပြန်ဖြစ်ပွားပြီးတော့ကူးစက်မှုတွေမြင့်မားလာနေတဲ့ဒီ COVID ရောဂါကူးစက်မှုနဲ့ပတ်သက်ပြီးရေးလာကြတဲ့သတင်းရှင်ရဲ့စာရီနောက်ပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့မှတ်ချက်ရေးကြတဲ့သတင်းရှင်ရဲ့မှတ်ချက်တွေကိုဒီမှာဖော်ပြပြန်ကြားပေးသွားခြင်းပါရှင်။ပထမဦးဆုံးတော့မောင်မောင်ချင်းဆိုတဲ့သတင်းရှင်နှုတ်ဆက်လာတဲ့နှုတ်ခွန်းဆက်စကားတွေပြောပြခြင်းပါရှင်။သူကမနေ့ကလေးမှာကြက်တည်ရှိလာပါရှင်။မမှန်ကန်ကန်သတင်းတွေကိုအချိန်နဲ့တစ်ပြေးညီအမြဲတမ်းကြားနေရလို့ VOA ကိုအထူးကျေးဇူးတင်ပါတယ်။ဟုတ်ကဲ့ VOA ကလည်းအားပေးနာရှင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။အခုဆက်ပြီးကျမဒီမြန်မာနိုင်ငံမှာတကြောပြန်ကူးစက်ဖြစ်ပွားတဲ့ဒီကိုဗစ်ရောဂါနဲ့ပတ်သက်ပြီးတော့သွားရှင်နေရေးလာတဲ့အစားတွေကိုဖော်ပြပေးသွားချင်တာပါ။အားလုံးလည်းသိထားကြပြီးသားဖြစ်တဲ့အတိုင်းစစ်တွေမျိုးအပါအဝင်ရခိုင်ပြည်နယ်ဒေသတွေမှာဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဒီနေ့တခြားတိတိတသာတိုးတက်လာနေတာကြောင့်ရခိုင်ပြည်နယ်တွေမှာနိုင်ငံတော်ဝန်စိုးရိမ်မှုတွေလည်းတိုးလာနေတာတွေ့ရပါတယ်။ဒါကြောင့်မလို့လေဒီကိစ္စနဲ့ပတ်သက်ပြီးတော့သွားရှင်နေရေးလာကြတာပါ။ပထမဦးဆုံးကျမတို့ဒီလုံခဲ့တဲ့ရက်ပိုင်းအတွင်းမှာဒီရခိုင်ပြည်နယ်ကူးစက်မှုတွေစတင်ပြီးတော့တိုးွားလာပြီဆိုတဲ့သတင်းကြားကြချင်းရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးခြင်းပါတယ်။အဲဒီကအစပိုင်းဖြစ်ပါရဲ့နော်။ဒီသောရရှင်ကရခိုင်ပြည်နယ်ကြောက်တော်နယ်ကသောရရှင်မှာ
မင်္ဂလာပါကျွန်တော်ကရခိုင်ပြည်နယ်ကြောက်တော်နယ်ကဖြစ်ပါတယ်။အခုစစ်တွေမှာကိုဗစ်လူနာအသစ်တွေထပ်တွေ့ပြီးဇယဝင်ကအစတယောက်ပြီးတယောက်ထပ်တိုးနေလို့မြို့ကတော့လော့ခ်ဒေါင်းချထားရတဲ့အခြေအနေရောက်နေပါပြီ။ကျွန်တော်တို့ကြောက်တော်မှာလည်းပဲနေပဲအချိန်ယောဂမတွေ့ဘူးလို့အတိအကျပြောလို့မရပါဘူး။ဘာဖြစ်လို့လဲဆိုတော့စစ်တွေမှာယောဂလက္ခဏာမပြခင်ကတည်းကစစ်တွေနဲ့ကြောက်တော်အသွာအလာအဝင်ထွက်နေ့စဉ်မပြတ်ရှိနေလို့ပါပဲ။အဲဒါကြောင့်ပြည်သူတွေလည်းအရန်ကြောက်နေကြပါတယ်။အဲဒီလိုကြောက်နေကြလို့လည်းအခုကျွန်တော်တို့စီမှာတစ်မျိုးနဲ့တစ်မျိုးတရွာနဲ့တရွာအသွာအလာပိတ်ထားပြီး home stay ကန့်သက်ထားပါတယ်။ကျွန်တော်တို့စီမှာ internet line 2G ပဲဖွင့်ပေးထားလို့ပ badrin ma ma de phe awai me le ni ba de aku sa pu da raw line kaung aw na yi a nei nge saung bi pu ya da ba da chaw covid 19 information ko na yi minute ma pyat ti ya bu twet chanar lu 2g be phwin pe tha de myu le ko internet line me pyan phwin pe bu tat san ya aso ya ti se bu taung so ba de di a chaw ya ko tat san ya aso ya apwe si be ti se bu message အစီအစဉ်ကမဟုတ်ပဲတရင်နဲ့ထည့်ပေးစေချင်ပါတယ်။အားလုံးကိုအထူးပဲမေတ္တာရပ်ခံပါတယ်။ VOA ဌာနကလူတွေအားလုံးကိုကျန်းမာလို့စိတ်ချမ်းသာကြပါစေ
။တို့ဒီကမှလည်းဘရော့ကူးဆက်မလဲဆိုပြီးပထမအဦးဆုံးဒီစစ်တွေမှာစတင်ကူးဆက်ပြန်သွားတော့ဒီသောရရှင်စိုးရင်ပြောရေးလာတာဖြစ်ပါတယ်။ VOA ဌာနကလူတွေအားလုံးကိုကျန်းမာစိတ်ချမ်းသာပါစေလို့ဆုတောင်းပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်။ဒီသောရရှင်ကရခိုင်ဒေသမှာတရင်တွေရဖို့အတွက်ဒီအင်တာနက်ဆက်သွယ်ရေးကအထူးလိုအပ်ပါတယ်လို့ပြောလာလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့ VOA ကနေပြီးတော့ဆွေးနွေးတင်ဆက်ထားတဲ့ရုပ်မြင်သံကြားကလည်းထုတ်လွှင့်ပေးတာဖြစ်ပါတယ်ကျမတို့နောက်ပြီးတော့ဒီကနေ့တင်းငရီနေ့မှာပဲရုပ်မြင်သံကြားကထုတ်လွှင့်ပေးသွားတဲ့တွေ့ဆုံမေးမြန်းခန်းကိုကျမတို့ရေဒီယိုကနေပြီးတော့လည်းထပ်ဆက်ဖော်ပြပေးတာဖြစ်ပါတယ်အကြောင်းကတော့ဒီ COVID ကပ်ပြီးစစ်ရေးတင်ရရခိုင်ပြည်နယ်မှာအင်တာနက်ကိုဆက်လက်ကန့်သက်ပေးထားရဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုမျိုးအကြက်တဲကာလအင်တာနက်လွတ်လပ်ခွင့်ရှိဖို့အတွက်ဘလောက်အရေးကြီးလဲဆိုတာကိုဆွေးနွေးထားတာဖြစ်ပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားတဲ့အတန်းဖွဲ့ကအမှုဆောင်ဒါရိုက်တာမောင်ဆောင်ခန့်နဲ့ကိုအောင်လွင်ဦးအွန်လိုင်းကနေပြီးတော့ဆက်သွယ်မေးမြန်းထားတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီအစီအစဉ်ကိုနားဆင်ပြီးတော့သူတို့ရဲ့ကိုယ်ပိုင်ထင်မြင်ချက်တွေကိုပြန်ပြီးရေးလာကြတဲ့သောရရှင်ရဲ့ဒီမှတ်ချက်တွေကိုဖော်ပြပေးသွားခြင်းပါတယ်။ကိုစစ်ဆိုတဲ့သောရရှင်ကတော့
အစိုးရမှာတောင်းရင်ပြေဝါရှိတယ်အခုလိုချိန်မှာစကလုံးလှလှတွေတုံးပြီးတော့မလှက်ပတ်နေတော့အင်တာနက်လိုင်းပိတ်ထားညနှုန်းလျှော့ထားလို့ပြည်သူတွေကောင်းကျိုးခံစားအသက်အိုးရင်စီးစိတ်လုံးလုံးတယ်လို့ပြောဆိုတာဒုနိုင်ငံမှာပဲကြားဖို့ရတဲ့ theory ဖြစ်ပါတယ်အရန်ကြီးကိုရက်ဆက်ပြီးတော့လူသားမဆန်ကြတာပါဒါလားပြည်သူအစိုးရစစ်တပ်ရဲ့ကျူးလွန်တဲ့ရာဇဝင်မှုတွေကိုကာပါပေးနေတဲ့အစိုးရပဲဖြစ်ပါတယ
်ဒါကတော့ရခိုင်ပြည်နယ်ကအင်တာနက်ဆက်သွယ်မှုတွေကိုဒီပိတ်ထားလို့ဆေးဆိုးဒေါသထွက်နေတဲ့သောရရှင်ကိုစေးရဲ့ဒီသူရဲ့ဟိုထင်မြင်စားချက်ကိုဖော်ပြပေးတာပါအဲ့မှာအလွမ်းကြရင်ခုန်တယ်ဆိုတော့ဒီ Facebook account ပိုင်ရှင်ကလည်းအခုလိုလာရေးပါတယ်သူကဟုတ်ပါတယ်အခုလိုကျမ်းမာရင်းနဲ့ပတ်သက်လို့အင်တာနက်ကိုအစိုးရကပြန်ဖွင့်ပေးသင့်ပါတယ်တဲ့ဟာသူရဲ့ဒီအစိုးရကအင်တာနက်ကိုဒီလိုအခြေအနေမျိုးမှာအထူးပြန်ဖွင့်ပေးသင့်တယ်ဆိုပြီးဒီသောရရှင်ကြီးလာတာပါနောက်ထပ်သောရရှင်ကတော့ဒီလိုမျိုးအင်တာနက်ပိတ်ထားတာပေါ့မှာအစိုးရကပြန်ဖွင့်မယ်လို့သိမှထင်ကြောင်းသူရဲ့အမြင်ကိုရေးလာပါတယ်ဆိုင်းမမောင်ဆိုတဲ့သောရရှင်မှာသူကစစ်ပြီးမှပြန်ရမယ်စကေးမြင်နေတယ်စစ်မင်းမငိမ့်တွေ့တော့ညော်အဲ့လိုဖြစ်မယ်စစ်ပွဲတွေပြီးသင့်ပြီတစ်ဖက်တည်းအပြည့်ရဖို့တွားပြောနေရင်တော့အယူပဲတဲ့နှစ်ဖက်စလုံးရက်မှအပြည့်မှန်ရပါမယ်ဆိုပြီးတော့သူကဒီမြန်မာနိုင်ငံကဒီရခိုင်ဒေသကစီရေးပြည်ဖက်ကရေးပြီးတော့မှပဲဒီအင်တာနက်လိုင်းတွေပြန်ရနိုင်မယ်ဆိုပြီးတော့မှန်းချက်နဲ့ပြောထားတာဖြစ်ပါတယ်မမောင်ဆိုရဲ့ Facebook account ပိုင်ရှင်ကတော့ဖုံးမတုံးတဲ့ဒေါ်ရဲကပြည်သူတွေဒုက္ခတဲ့စခန်းကပြည်သူတွေလူများရဲ့ရက်ွယ်စင်ကြေးဘုံတွေစီကိုထိဒီကိုဗစ်အကြောင်းနောက်ပြီးတော့ကိုဗစ်ပညာပေးလက်ကမ်းစာဆောင်တွေပို့နိုင်ရင်ပိုကောင်းမယ်တဲ့ရောဂါအကြောင်းကာကွယ်နည်းနေထိုင်နည်းသတင်းပို့စနစ်စသဖြင့်ပါဝင်သင့်ပါတယ်လို့ပြောသွားပါတယ်သူကဒီလိုအစိုးဆုံးအခြေအနေဒီအင်တာနက်ပိတ်ထားပေမဲ့လည်းဘလို့တစ်ဖက်တစ်လမ်းကနေပြောဒီပြည်သူတွေကိုကျန်းမာရေးအသိပညာပေးမှုတွေလုပ်နိုင်လဲဆိုတာပြောသွားတာဖြစ်ပါတယ်ဒီကိုအောင်လုံးနဲ့တွေ့ဆုံမေးမြန်းခဲ့မှာလဲဒီဖြေကြားရဲ့မောင်ဆောင်ခါကဒီလိုအခြေအနေမှာလူတို့ကဒီအင်တာနက်ကိုပဲအဓိကအားကိုးနေရတာဖြစ်တဲ့အတွက်ကြောင့်မို့အင်တာနက်ကနေပြီးတော့လူလူစီကိုတယ်လီဖုန်းတွေကတဆင့်ဒီကျန်းမာရေးအချက်အလက်တွေကိုပို့ပြီးလှည့်လင်းမြန်မြန်နဲ့လွယ်လွယ်ကူကူရရှိနိုင်တဲ့အတွက်ကြောင့်မို့အင်တာနက်ကဒီလိုအချက်တဲအချိန်မျိုးမှာရခိုင်ပြည်နယ်အတွက်အထူးအရေးကြီးပါတယ်လို့ဖြေကြားသွားတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲပြောလာရင်နောက်ထပ်သောရရှင်ထံမြန်ကတော့ကိုဗစ်ကိုအသိပညာပေးလှုံ့ဆော်ပေးနေတဲ့အဖွဲ့တွေလူတွေပေါ်ဆနေကြတဲ့အတွက်များများလှုံ့ဆော်ပေးပါအကူအညီတောင်းပါတယ်။ကိုတယောက်တည်းကောင်းနေလို့မရပါဘူးဆိုပြီးတိုက်တွန်းသွားပါလေဒါကတော့ရခိုင်ဒေသကိုဒီအင်တာနက်ဒီမြန်သောမြင့်အင်တာနက်ဆက်သွယ်ရေးစနစ်ကိုပိတ်ထားခြင်းဖြစ်တဲ့အတွက်ကြောင့်မလို့လူတွေဝေဖန်နေကြတာဖြစ်ပါတယ်ဒါမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အခုပြောသွားတဲ့သူတွေနဲ့သဘောထားမတူရင်လည်းရေးလာတဲ့သောရရှင်တယောက်ရဲ့ဒီသဘောထားကိုလည်းနောက်ထပ်ရှုထောင့်တစ်ခုကနေပြီးတင်ပြပေးချင်ပါတယ်ဇေသူရဆိုတဲ့သောရရှင်ပ
ါစားစရာမရှိလို့မဟုတ်ဘူး 4G အင်တာနက်မရှိလို့လူတွေဒုက္ခရောက်ကြတယ်TV channel ပေါင်းများစွာနဲ့ Radio FM line တွေက24ဒါကြီးအချိန်နဲ့တပြင်းညီလွှင့်ပြီးနေတဲ့ COVID သတင်းတွေကိုရခိုင်တွေမသိကြဘူးရဲ့ Energy အစိုးရက COVID ကာလအတွင်းရခိုင်တွေမငတ်ဖို့ထောက်ပံ့ခြင်းနဲ့ရိတ်ခါအပြင်ရောဂါကူးစက်မှုမြင့်မားတဲ့ရခိုင်ပြည်မှာကာကွယ်ကူတာရေးပြန်လည်ထူထောင်ရေးတွေအသေးအံလုပ်နေရချိန်မှာမောင်ဆောင်ခါတို့ကလည်း 2G ပဲရလို့တကြီးကြီး 4G များရလို့ကတော့ခင်ဗျားတို့ရခိုင်မှာ AA ရဲ့လက်ဆွဲအင်တာနက်သုံးပြီးတော့ဖောက်တဲ့ဘုံတွေပေါက်လိုက်မှာတကြီးကြီးပဲခင်ဗျားတို့ AA ကိုပြောလိုက်ပါ4G လိုချင်လို့ရှိရင်ကို့တာဝန်နိုင်တဲ့ကိုလာပါလို့
ဟုတ်ကဲ့ပါဒါကတော့ဒီသူတော်ဆိုတဲ့ Facebook account ပိုင်းရှင်ရဲ့အမြင်ရှုထောင့်ကနေပြောလာတာပါဒီတော်ဆင်ပြောသလိုဆိုရင်တော့ AA ကိုပြောလိုက်ပါ 4G လိုချင်ဆိုလို့ရခိုင်ပြည်သူတွေတော့ဒီစာကိုနားထောင်ပြီးသွားနည်းနည်းတော့စိတ်ဆိုးကြမယ်လို့ကျွန်မထင်ပါတယ်ဘာလို့လဲဆိုရင်တော့အခုဖြစ်နေတာရခိုင်ပြည်နယ်ကဒီလူတွေများလူထုအများခံစားနေရတဲ့ကိစ္စဖြစ်ပြီးတော့ဒီ covid ရောဂါကူးစက်တာကရခိုင်လက်နက်ကိုင်အဖွဲ့ AA ရဲ့ဒီပြဿနာတစ်ခုလည်းမဟုတ်ပါဘူးเนาะရခိုင်ပြည်သူအားလုံးပြောရရင်တော့ရခိုင်ပြည်သူတွေမကပဲနဲ့ဒီမြန်မာနိုင်ငံတစ်ခုလုံးကပြန့်နှံ့နေတဲ့ဒီမြန်မာတိုင်းနိုင်ငံလုံးနဲ့ဆိုင်တဲ့ပြဿနာဖြစ်ပါတယ်ရှင်။ဒါပေမဲ့ဒီမှာသူပြောထားတယ်ပေါ့နော်ဒီအခုတွေးဆမေးမြန်းကမှဖြေကြားတဲ့မောင်ဆန်းဟာလည်းပြောထားပါတယ်။အခုခေတ်မှာက radio internet ကအဓိကဒီအဝေးရောက်နေတဲ့သူတွေအတွက်ဟို internet လောက်အဆင်မပြေဘူးလို့ပြောထားပါတယ်။တစ်ဖက်ကကြီးတော့လည်းသူပြောတာဟုတ်ပါတယ်ရှင်။ဘာလို့လဲဆိုရင်တော့ radio နားထောင်မယ်ဆိုရင် radio ဖမ်းဖို့အတွက်ဒီကိုယ်အိမ်မှာရှိရမှာဖြစ်ပါတယ်။နောက်ပြီးတော့လုံမြတ်တန်ကြားဆိုရင်လွှင့်ပေးတဲ့အချိန်နဲ့လူအားစောင့်ပြီးတော့နားထောင်ရမှာဖြစ်ပါတယ်။နောက်ပြီးတော့စောင့်ဝင်နေရေးကြောင့်အနေနဲ့ဒီအပြင်ထွက်ပြီးတော့သွားလာနေကြတဲ့သူတွေကအထူးသဖြင့်မြန်မာနိုင်ငံမှာနှီးပညာပြောင်းလဲလာတဲ့အချိန်ကစပြီးတော့လက်ကင်ဖုန်းတွေကနေပြီးတော့ internet ကိုအလွယ်တကူဒီ Facebook ပေါ့နော်အထူးသဖြင့် Facebook စာမျက်နှာကိုဝင်ရောက်နိုင်ပြီးတော့အိတ်ကနေပြီးတော့သတင်းတွေကိုအချိန်မရွေးဖတ်ကြည့်လို့ရတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီလူအများကလည်းနေ့စဉ်နေ့တူဝါအတွဲစောင့်ဝင်နေရေးအတွဲလှုပ်ရှားနေကြတဲ့လူများကလည်း internet ကိုအဓိကအသုံးပြုလာတာပဲဖြစ်ပါလိမ့်ရှင်။မြန်မာနိုင်ငံမှာဒီကိုဗစ်ရောဂါကပြည်ရင်းကူးစက်မှုဖြစ်နေရောက်ရှိလာပြီးတော့ပြည်ရင်းကူးစက်မှုဆိုတာကတော့နိုင်ငံသားကနေတက်လာတဲ့လူတွေစီကပါလာတာမျိုးမဟုတ်ဘဲနဲ့ဒီလူအောင်တိုင်းဝိုင်းချဟိုသွားဒီသွားလုံနေတဲ့နေထိုင်နေရက်ွက်ထဲမှာနေထိုင်နေတဲ့သူတွေအချင်းချင်းကူးစက်ပြန့်နှံ့မှုကိုခေါ်တာဖြစ်ပါတယ်community spread ပေါ့နော်ဒီပြည်တွင်းကူးစက်မှုဖြစ်ကိုရောက်ရှိလာတဲ့ covid ရောဂါအရင်ကဆိုရင်တော့မြန်မာနိုင်ငံကဒီနိုင်ငံသားပြည်နေစီမှာပဲရှာဖွေတွေ့ရှိတာဖြစ်ပါတယ်ဒီလိုမျိုးပြည်တွင်းကူးစက်မှုဖြစ်ကိုရောက်လာတဲ့ covid virus ကအရင်တစ်ခေါက်နဲ့မျိုးရိုးဗီဇာကွဲပြားခြားနားမှုတွေရှိနေပြီးတော့ကူးစက်မှုလွယ်ကူလို့လူမှုအနေနဲ့ပို့ပြီးတော့သတိပြုဖို့လိုတယ်ဆိုပြီးတော့ကျန်းမာရေးကျန်းကျင်သူတွေကတော့အကြံပြုပါတယ်ရှင်သရချင်းတွေရဲ့ပေးစာတွေမှတ်ချက်တွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ဒီစစ်တော်ရရှင်နဲ့ကိုမြန်မာတစ်ချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြေးသွားဖို့ရှိပါတယ်။မောင်ရီရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒီတစ်ချင်းလေးလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်။စာရေးကနေစာပို့မယ်ဆိုရင်View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ View မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးပတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ Dora Cindy စီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုဆိုနေပါတယ်ရှင်။အခုဆက်ပြီးတော့ဒေတာလာတဲ့ Dora Cindy တောင်းဆိုလာတဲ့သတင်းလေးနဲ့ Dora Cindy ကိုဖြတ်ပြေးပေးကြမှာရယ်နော်။ဒေါ်ရရှင်တယောက်ကသူနာမည်တော့ရေးမထားပါဘူး။ UM မှာအလုံးလုံးနေတဲ့မက်ရီမွန်အတွက်ခင်မောက်တိုးတည်ဆူထားတဲ့လွမ်းဆိုတဲ့တချင်းလေးနဲ့လက်ဆောင်ပါချင်ပါလေတဲ့။ဟုတ်ကဲ့ဒီတော့ဒီတစ်ပတ်ဒီ UM ကမက်ရီမွန်အတွက်တောင်းဆိုတဲ့ဒီတချင်းလေးနဲ့ဖြောပြပေးချင်ပါရဲ့နော်။ခင်မောက်တိုးတည်ဆူတဲ့လွမ်းဆိုတဲ့တချင်းကိုဒေါ်ရရှင်ဒီအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါဦးရှင်။လွမ်းရင်းနဲ့လိုက်လို့တိတ်ကိုလွမ်းI'm not the only one.
တို့တည်ဆူထားတဲ့လွမ်းဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံရဲ့နိုင်ငံတကာကရေးသားပြဖို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့တည်သတင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ဓာတ်ရိုက်နားဆင်နိုင်တာပါကျမတို့လွှတ်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေဒီလိုဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ကျမတို့ရဲ့ Internet စာမျက်နှာမှာရော Facebook မှာရောပြန်ပြီးတော့နားဆင်နိုင်ပါရဲ့နော်ကျမတို့ website လိပ်စာက bambi.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်သွားရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
ဒီကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဂျပန်နိုင်ငံမှာအထဲကိုထွင်းဖောက်မြင်နိုင်တဲ့အဆင့်မြင့်နည်းပညာသုံးမှန်လုံအင်တာတွေကိုအများပြည်သူအသုံးပြုဖို့အတွက်စမ်းသပ်နေပါတယ်။ဂျပန်နိုင်ငံကဇင်ဖုံးကြီးတစ်ပါးဟာဗုဒ္ဓဘာသာကျမ်းစာရွတ်တာကိုခေတ်သစ် B-box ပုံစံဖန်တီးရွတ်ဆိုနေပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းလေးကိုကျွန်တော်ကိုငိမ့်ချန်နဲ့မက်ခင်ပြူတွေကတင်ဆက်ထားပါတယ်
။ဂျပန်နိုင်ငံမှာအထဲကိုဖောက်ခွင်းနေနိုင်တဲ့အဆင့်မြင့်နည်းပညာသုံးဆလုံးအင်တာတွေကိုအများပြည်သူအသုံးပြုနိုင်ဖို့အတွက်ဆန်းသပ်နေပါတယ်။အတွာလာများတဲ့ပန်းချန်နေရာတွေမှာတိစောက်မှာဖြစ်ပြီးတော့မှန်နဲ့စောက်ထားတဲ့အတွက်ဒီပဲလေးလံကအထဲကိုမြင်နိုင်ပါတယ်။ဒါပေမဲ့အသုံးပြုတဲ့သူကအထဲကိုဝင်သွားပြီးတကားကိုလော့ချလိုက်မယ်ဆိုရင်တော့ဒီမှန်တွေဟာအလိုအလျောက်အချီကနေအနောက်ဖြစ်ကိုပြောင်းသွားမှာပါ။တကားတော့ခက်ထားသူကြီးကတော့ဒီမှန်တွေရဲ့ကနေအထဲကိုမြင်နိုင်မှာမဟုတ်ပါဘူး။ဒီအများပြည်သူသုံးအိမ်နာတွေကိုအခုလောလောဆယ်ထိုကျိုမျိုးရှိဘူးရရက်ကွက်ကပန်းချံတစ်ခုမှတက်ဆင်ထားပြီးပို့ပြီးတော့တန်ဆင်စီဖို့နဲ့ဖေးကင်းလုံခြုံစီဖို့အတွက်ရည်ရွယ်တည်ဆောက်ထားတာပါ Nippon Foundation ကဥဆောင်ဖန်တီးတာဖြစ်ပြီးတော့နောက်ထပ်နေရာ18နေရာမှာလည်းအခုလိုပဲတန်ရှင်ဖေးကင်းနဲ့အများပြည်သူသုံးအိမ်နာတွေကိုဆက်ပြီးတော့စောက်သွားဖို့ရှိနေပါတယ်ရှင
်ဂျပန်နိုင်ငံကဒီတာအမှုပညာရှင်တယောက်လည်းဖြစ်တဲ့ဇင်ဖုံးကြီးတစ်ပါးဟာဗုဒ္ဓဘာသာကျမ်းစာရွတ်ဖတ်တာကိုခေတ်သစ် B-box ပုံစံနဲ့ဖန်တီးရွတ်ဆိုနေပါတယ်။အသက်38နှစ်အရွယ်ယူကာဆုအာကာဆကာဟာဇင်ဗုဒ္ဓဘာသာဖုံးကြီးအဖြစ်လဲတင်ကြားလေ့ကျင့်ခဲ့သူတစ်ယောက်ဖြစ်ပြီးတော့သူ့ရဲ့ B-box တရားတွေရွတ်ဆိုတဲ့ဗီဒီယိုဟာ YouTube မှာပေါက်သွားခဲ့တာပါ။ကိုရိုနာကပ်ရောဂါကာလအစပိုင်းတုန်းကဂျပန်နိုင်ငံမှာအရေးပေါ်အခြေအနေကြီးညာခဲ့ရတဲ့အချိန်ကစပြီးအာဆာကာရဲ့ဖုံးကြီးအလုပ်ရောဂီတအနုပညာရှင်အလုတ်ကိုရက်တန့်ခဲ့ရပါတယ်။ဗုဒ္ဓရဲ့တင် जा မှုတွေကိုဂျပန်နိုင်ငံကလူတွေတာမကတကဘာလုံးကလူတွေစီပါရောက်ရှိဖို့အတွက်သူ့ရဲ့ကိုပိုင်နီးနဲ့စူးစမ်းနေတာလို့အာကာဆာကာကပြောပါတယ်ခင်ဗျာ
။ဂျပန်နိုင်ငံချိုကျိုမြို့မှာပဲကိုရိုနာကပ်ရောဂါကာလအတွင်းအခေါင်းတလားတဲ့ဝင်ပြီးတရေအချောက်ခံနေကြတဲ့သူတွေအတွက်ကုမ္ပဏီတစ်ခုကဖန်တီးပေးထားပါတယ်။ကိုဝါကာရာဆက်တိုင်းတရေချောက်သူများကုမ္ပဏီကစီစဉ်တာဖြစ်ပြီးတော့အရှိ6ပေခွဲရှိတဲ့မှန်လုံအကောင့်ထဲမှာဝင်အိပ်ပြီးအပြင်ကတရေချောက်တာကိုခံရမှာပါအကောင့်တလားထဲမှာဝင်နေတော့တရေပုံမြင်မျိုးကိုနားဆင်ရမှာဖြစ်တယ်လို့အထဲမှာလက်အတုနဲ့အတုခံရတာမျိုးအပြင်ရေနဲ့ဖြတ်ခံရတာမျိုးတွေလည်းပါပါတယ်ပြီးခဲ့တဲ့အပတ်တုန်းကလည်းသူတို့အဖွဲ့ကပဲကားနဲ့လာကြတဲ့သူတွေကိုစုံပြီးဖုတ်ကောင်တွေ6လက်နဲ့ပုံစံမျိုးစီစဉ်ဖန်တီးခဲ့ပါသေးတယ်အခုလိုခေါင်းတလားထဲမှာတရေချောက်ခင်ကျင်ကြတဲ့သူတွေအတွက်ကတော့
ဂျပန်ယန်ငွေ800အမေရိကန်ဒေါ်လာနဲ့ဆိုရင်10ဒေါ်လာမိပါကျတဲ့မှာဖြစ်ပြီးပြီးခဲ့တဲ့အပတ်တုန်းက2ရက်အတွင်းမှာလက်မှတ်တွေအကုန်ရောင်းထွက်ခဲ့ပါတယ်ရှင
်အိန္ဒိယနိုင်ငံကက်ရှမီးယားဒေသကအင်တာနက်မရတဲ့စာသင်ကျောင်းတွေမှာကျောင်းသားတွေဟာအပြင်ဘက်မြက်ခင်းပြင်မှာစာသင်နေကြပါတယ်ပြီးခဲ့တဲ့9လတာကာလအတွင်းကျောင်းပိတ်ထားခဲ့တဲ့ကာလတွေအတွက်ပါသင်ခန်းစာတွေကိုပြန်လိုက်သင်နေကြရတာပါကလေးတွေတယောက်နဲ့တယောက်ခက်ခွန်ခွာရှိစေဖို့မြေပြင်ပေါ်မှာ၄000ကျပ်လေးတွေဆွဲထားပြီးစာသင်ပေးနေကြတာပါအိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကိုထိန်းချုပ်ဖို့အတွက်ကျောင်းတွေကိုပိတ်ထားပြီးအွန်လိုင်းကနေပညာသင်ကြားရေးကိုလှုံ့ဆော်နေတာပါဒါပေမဲ့အင်တာနက်နဲ့ကွန်ပျူတာလိုလျှက်စစ်ပစ္စည်းတွေမတက်နိုင်တဲ့ဆင်းရဲတဲ့မိသားစုတွေအတွက်ကတော့အွန်လိုင်းပညာသင်ကြားရေးကမဖြစ်နိုင်ပါဘူးအိန္ဒိယနိုင်ငံကဂျမ္မူးနဲ့ကက်ရှမီးယားဒေသဟာဝေးလံခေါင်းတည်ပြီးအင်တာနက်လည်းမရတဲ့အတွက်ကလေးတွေဟာအခုလိုစာသင်ခန်းအပြင်မှာပဲစာသင်ကြရတာပါမနစ်ကလည်းဒီဒေတာနှစ်ခုကိုနှစ်ချမ်းပိုင်းပြီးဗဟိုအစိုးရကဓာတ်ရိုက်အုပ်ချုပ်ခဲ့တဲ့အပြင်အထူးအခွင့်အရေးတွေကိုလည်းရုပ်သိမ်းလိုက်တဲ့အတွက်ကလေးတွေပညာသင်ကြားရေးရပ်တန့်ခဲ့ရပူပါတယ်ခင်ဗျာ
အနည်းငယ်ညပိုင်းအတွက်ပတ်စံကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းညုတ်ကိုကျွန်တော်ရန်တိုင်းကထင်ရှားပြီးတော့มาဖြစ်ပါတယ်ဝါရောမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူရေအတွက်ဟာ25ဆန်းကျော်သွားပြီဖြစ်ပြီးတော့အိန္ဒိယနိုင်ငံမှာလည်းနေ့စဉ်ကူးစက်မှုနှုန်းမှာကမ္ဘာစံချိန်တင်ခဲ့ပါတယ်အိန္ဒိယနိုင်ငံမှာလုံခဲ့တဲ့24နာရီတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ9861ယောက်ရှိလာကြောင်းဒါဟာကမ္ဘာမှာကာယရောဂါဖြစ်ခြင်းကစပြီးနေ့စဉ်ကူးစက်မှုနှုန်းမှာအများဆုံးစံချိန်တင်ခဲ့တာဖြစ်ပါတယ်ဒါပြင်အိန္ဒိယနိုင်ငံမှာသေဆုံးသူ6300ကျော်ရှိပါတယ်။အမေရိကန်နိုင်ငံကတော့ကူးစက်သူ6000ကျော်နဲ့ကမ္ဘာမှာကူးစက်မှုအများဆုံးနိုင်ငံဖြစ်ပြီးဘရာဇီးလ်နိုင်ငံက 3.8 သန်းနဲ့ဒုတိယအိန္ဒိယနိုင်ငံက 3 သန်းခွဲနဲ့ကူးစက်မှုတတိယအများဆုံးဖြစ်ပါတယ်။အချိန်ထဲမှာပဲဥရောပတိုက်ကမျိုးကြီးတော်များများမှာလည်းဗိုင်းရပ်စ်ကြောင့်ကန့်သတ်မှုတွေပြန်လုလာတာကိုစနေနေ့ကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။ဗြိတိန်တက္ကသိုလ်ရဲ့အနေနဲ့နောက်လာမှကျောင်းတွေပြန်မဖွင့်သင့်ဘူးလို့ဗြိတိန်တက္ကသိုလ်သမဂ္ဂကပြောလိုက်ပါတယ်။ကျောင်းလာတက်တဲ့ကျောင်းသားတွေကနေဗိုင်းရပ်စ်ကူးစက်မှုတွေတိုးလာမှကိုကာကွယ်ရဲ့အနေနဲ့ခြေလာမှကျောင်းတွေပြန်ဖွင့်ဖို့အစီအစဉ်တွေကိုဖြတ်သိမ်းသင့်ပြီးတော့အတန်းတွေကိုအင်တာနက်အွန်လိုင်းကနေသင်ဖို့တက္ကသိုလ်သမဂ္ဂကတောင်းဆိုလိုက်ပါတယ်ခင်ဗျာ။မေရီလန်ပြည်တော်စု Oregon ပြည်နယ် Portland မြို့မှာလူမျိုးရေးဆန္ဒပြပွဲတွေဇက်တိုက်ပေါ်ပေါက်နေရမှာမနေ့စနေနေ့ညပိုင်းက Black Lives Matter ဆန္ဒပြသူတွေနဲ့ Donald Trump ကိုထောက်ခံတဲ့ဆန္ဒပြတဲ့သူတွေကြားပြိပခါတွေဖြစ်ခဲ့တဲ့အတွက်လူတဦးတည်ဆုံးခဲ့ပါတယ်။မြို့ရင်း၃လမ်းနဲ့အော်ဒလန်တောင်မှာဆန္ဒပြတဲ့သူတွေအချင်းချင်းကြားပြိပခါတွေဖြစ်ပေါ်ခဲ့ပြီးတော့တနက်နဲ့ပြစ်ခတ်ခဲ့တဲ့အတွက်လူတဦးတနက်ထိမှမီတည်ဆုံးခဲ့တာဖြစ်ကြောင်းပိုလန်မြို့ရဲတပ်ဖွဲ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 အရေးပေါ်အခြေအနေအရဒီမြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တက်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုအခုလက်တလုံးမှယာယီရဆိုင်ထားမှဖြစ်ပြီးတော့ရပါ9နိုင်ကနေ10နိုင်နဲ့မနက်6နိုင်ကနေ9နိုင်အစည်းအဝေးကိုပဲတက်ဆက်ပြီးသွားမှာဖြစ်ပါတယ်။ VOA စီစဉ်လေးကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်လေးအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျေးဇူးတင်ပါတယ
This program has come to you from the Voice of America, Washington.